Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာခရီးအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီယိုအမေရိကန်ဘဏ္ဍာရေးအော်လက်စာရှိရတနင်္လာညပိုင်းမှာမာဝါသားအစည်းအဝေးကိုဒီမဆန်တော်ချိန်ည9နာရီကနေ10နာရီဒီတိုင်းလိုမီတာ31 34 58နဲ့ဒိုင်လမီတာ190လို့ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်ဆန်းနေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်လိုင်းကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရုရှားတရုတ်နဲ့အီရန်နိုင်ငံတွေဟာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူတို့သဘောကျတဲ့သူအနိုင်ရလာအောင်အမေရိကန်ပြည်သူတွေကမဲပေးနိုင်ဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာဂျာဝင်နောက်ဆက်တာတွေကိုတက်တက်ကြွကြလှုပ်ဆောင်လာနေတယ်လို့အမေရိကန်ဆိုရရဲ့ထိပ်တန်းတမ်းမြန်ထောက်လိုင်းတောင်းဝန်ရှိသူတို့ကအထူးသတိပေးလိုက်ပါတယ်။အမေရိကန်မှာပို့ပြီးတော့သဘောထားကွဲတာတွေဖြစ်ပြီးအမေရိကန်ပြည်သူတွေအနေနဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပေါ်မှာယုံကြည်မှုတွေထိခိုက်ကြဆင်းလာအောင်လုပ်ဖို့အတွက်အဲ့ဒီသုံးနိုင်ငံစလုံးကမျောလင့်နေကြတယ်လို့ထောက်လိုင်းရေးသတင်းတွေကညွှန်ပြနေကြောင်းအမျိုးသားတံမြန်ထောက်လိုင်းရေးနဲ့လုံခြုံရေးဌာနညွှန်ကြားရေးမှူးဝီလျံအီဗန်နီနာကပြောလိုက်ပါတယ်။ဒါပေမဲ့လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဘသူကိုနိုင်စေချင်လဲဆိုတာနဲ့ပတ်သက်ပြီးဒီနိုင်ငံတွေကြားသဘောထားတွေလည်းကွဲနေတယ်လို့ပြောပါတယ်။ရုရှားဆိုရနဲ့ဆက်နွယ်နေတဲ့သူတွေကတော့သမ္မတထရမ်အနိုင်ရဖို့အတွက်လူမှုကွန်ရက်တွေနဲ့ရုရှားရုပ်သံလိုင်းတွေမှာကြိုးပမ်းနေပြီးတော့ပြည်ထောင်နဲ့အီရန်တို့ကတော့ဒီမိုကရက်ပါတီဘက်ကကြိုးပိုက်တဲ့အနိုင်ရဖို့အတွက်ကြိုးပမ်းနေပုံရတယ်လို့အီဗန်နီနာကပြောပါတယ်။ဒါမဲ့ Donald Trump ကတော့ထောက်လန်းရေးဘက်ကအဲ့ဒီပြောကြားချက်တွေကိုလက်မခံဘဲရုရှားနိုင်ငံပေါ်မှာသူ့လောက်တင်းတင်းမမာဆက်ဆံတဲ့သူမရှိတာကြောင့်ရုရှားနိုင်ငံအနေနဲ့ဒီသမ္မတရွေးကောက်ပွဲမှာမနိုင်စေချင်ဆုံးသူကတော့သူပဲဖြစ်ပြီးတော့တခြားလူတွေပြောတာကိုဂရုမစိုက်ဘူးလို့လည်းညချစီကသူ့ရဲ့ဂေါက်ကလပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားလိုက်ပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကြောင့်အလုံးလက်မဲ့ဖြစ်သွားတဲ့ American ပြည်သူတန်းပေါင်းများစွာကိုအကူအညီပေးဖို့အတွက်အောက်ချိုရေးအမိန့်တရားကိုချမှတ်သွားဖို့အစဉ်သင့်မယ်လို့သမ္မတထရမ်ကတောက်ကြနေမှာပြောလိုက်ပါတယ်။အလုံးလက်မဲ့ဖြစ်နေတဲ့အမေရိကန်ပြည်သူတန်းပေါင်းများစွာကိုအကူအညီပေးအစီအစဉ်နဲ့ပတ်သက်ပြီးလွတ်တော်အမတ်တွေကြားဆက်ပြီးတော့သဘောတူညီမှုမရဘဲဖြစ်နေတာကြောင့်သမ္မတထရမ်ကအဲ့လိုပြောလိုက်တာပါ။သူ့အနေနဲ့အလုံးလက်မဲ့အကျိုးခံစား권တွေကိုအခုနေ့ကုန်ထိဆက်ပြီးသွားဖို့ကျောင်းသားတွေအတွက်ပေးထားတဲ့ချင်းငွေတွေပြန်ပေးဖို့ကိစ္စကိုဆိုင်းငံ့ပြီးအတိုးတွေကိုလျှော်ပစ်ဖို့မန်ချင်းဝင်နဲ့အိမ်ဝယ်ထားပြီးတော့အိမ်လောက်ကမပေးနိုင်တဲ့သူတွေကိုဖယ်ပေးခိုင်းတာတွေကိုမလုပ်နိုင်အောင်တရားဝင်ဆိုင်ငံ့ထားတာတွေကိုတတန်းတိုးဖို့အုပ်ချုပ်ရေးမင်းတရက်ကိုပြင်ဆင်နေတယ်လို့သမ္မတထရမ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပြင်ဒီအုပ်ချုပ်ရေးမင်းထဲမှာအခွန်ဆောင်မှုကိစ္စတွေကိုလည်းနှစ်ကုံထိရှင်းဆိုင်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။ဒါပေမဲ့သူပြောသလိုမျိုးအုပ်ချုပ်ရေးအမိန့်ကိုထုတ်ပြန်နိုင်တဲ့တရားဝင်အာဏာသူ့မှာရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးသလိုတကယ်လို့ဒါတွေကိုအကောင့်ထဲပေါ်ပြခဲ့ရင်လည်းအလုပ်ဖြစ်မယ်မဖြစ်ဘူးဆိုတာကအခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ။လေဗနန်နိုင်ငံဘေရုတ်မြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကပောက်ကွဲမှုကြီးဖြစ်ပွားပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကလေဗနန်နိုင်ငံကိုသမ္မတထရမ့်ရဲ့ညွန်ကြားမှုအောက်ကနေအရေးပေါ်အကူအညီတွေကိုပို့ဆောင်ပေးနေပြီးတော့အစားအစာရေနဲ့စေဝါအထောက်ပံ့ပစ္စည်းတွေကိုစတင်ပေးနေတယ်လို့မြို့သားလူမျိုးရေးချန်ပီရောဘတ်အိုဘရိုင်ကတောက်ချာနေ့ကပြောလိုက်ပါတယ်။ဒါပြင်နောက်ထပ်လိုအပ်တဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီတွေကိုတည်ရှိနိုင်ဖို့အတွက်အမေရိကန်အနေနဲ့လေဗနွန်အာဏာပိုင်နည်းနဲ့တူဆက်လက်ဘူးတွဲလှုပ်ဆောင်သွားမှာဖြစ်ပြီးတော့အကူအညီတွေလည်းထပ်ပေးသွားမှာဖြစ်တယ်လို့ပြောပါရယ်။အမေရိကန်ရဲ့နိုင်ငံကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီအနေနဲ့လည်းအကူအညီတွေကိုပေးပို့နိုင်ဖို့အတွက်ဘေးဒုက္ခအကူအညီကယ်ဆယ်ရေးအဖွဲ့တွေကိုဆေးလွှတ်ထားတယ်လို့သူတို့ရဲ့ကြေညာချက်ထဲမှာပြောထားပါရယ်။အမေရိကန်အနေနဲ့လေဗနွန်နိုင်ငံကိုဘေးဒုက္ခကယ်ဆယ်ရေးအကူအညီဖြစ်တဲ့ဒေါ်လာ18တန်ပေးဖို့ကနဦးကတိပြုထားပြီးတော့အခုလိုကြေကွဲပွဲရအဖြစ်ဆိုးကြီးကနေပြန်လည်ထူထောင်ဖို့လုပ်တဲ့နေရာမှာအမေရိကန်အနေနဲ့လေဗနွန်ပြည်သူတွေကိုဆက်ပြီးကူညီသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်။အမေရိကန်အနေနဲ့အကူအညီတွေအပြင်တခြားနိုင်ငံတွေနဲ့ပူးပေါင်းပြီးတော့လည်းဒီပောက်ကွဲမှုကြီးဘာကြောင့်ဖြစ်နေလဲဆိုတာကိုသေသေချာချာပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့တောင်းဆိုတယ်လို့ဝန်ကြီးပွန်ပီယိုကပြောပါရယ်။ကုလသမဂ္ဂကယ်ဆယ်ရေးအဖွဲ့တွေကတော့ပျက်စီးတွေကြောင့်မှနောက်ထပ်အသက်ရှင်ကျန်ရဲ့သူတွေရှိမလားဆိုတာကိုမနေ့ကရှာဖွေခဲ့ကြပြီးတော့ပြင်သစ်တဲ့ရုရှားကကယ်ဆယ်ရေးအဖွဲ့တွေကလည်းဒီပောက်ကွဲမှုကြီးဖြစ်တဲ့နေရာတော်ရမှာခွေးရည်နဲ့မနေ့ကလိုက်လံရှာဖွေခဲ့ကြပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံတောင်ပိုင်းမှာခီးသည်တင်လင်းတစဉ်စဉ်သက်စင်မှာပြည်လန်းချော်ပြီးတော့ပြည်လန်းဘေးကတောင်ဆောင်တဲကိုထိုးကျပျက်စီးသွားတာကြောင့်18ယောက်ထပ်မင်းတွေဆုံးပြီးတော့125ယောက်ကျော်ထဏ်ရသွားခဲ့ပါတယ်။ Air India Express လေကြောင်းလိုင်းက Boeing 737ခီးသည်တင်လင်းဟာဒူဘိုင်းကနေကေရလာပြည်နယ်ခိုစီကိုဒီမြို့နာကခါလီကတ်လေဆိပ်ကိုဒေသစံတော်ချိန်တောက်ကြနေည9:40မှာစဉ်သက်စင်မှာဘိုးသက်ထန်စွာရောက်သွားတာကြောင့်အခုလိုပြည်လန်းချော်ပြီးတော့ပြတ်ကျသွားတာဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။လေရင်စင်းချိန်မှာအရာစီးမှုမကောင်းတာကြောင့်လေရင်ကဒုတိယချိန်ဆင်းဖို့လှုပ်ခတ်စဉ်အခုလိုပြည်လန်းချော်သွားခဲ့တာပါ။ လင်းရဲ့ဥကောင်းပိုင်းကမြေကြီးနဲ့တိုက်မိတာကြောင့်လင်းရဲ့ကိုယ်ရဟာထပိုင်းကျိုးသွားခဲ့ပြီးတော့တစ်ခုနဲ့တစ်ခုမီတာတော်လေးဝေးတယ်လို့တောင်းရှိသူတွေကပြောပါတယ်။လင်းငွေဟာကုန်းမြစ်တစ်ခုပေါ်မှာရှိနေတာကြောင့်သူ့ရဲ့ပြေးလမ်းကအမြင့်ပိုင်းမှာရှိနေပြီးတော့ပြေးလမ်းဆုံးကတောင်ဆောင်ဟာအနည်းငယ်မဆောင်နေတာဖြစ်ပါတယ်။အခုလိုလင်းမတော်စဖြစ်မှုကြောင့်လင်းမှုနှစ်ဦးလုံးတည်ဆုံးခဲ့ပြီးတော့ဒဏ်ရာသူတွေအများပြားဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်။COVID-19 ကြောင့်အိန္ဒိယနိုင်ငံကပြီးခဲ့တဲ့မတ်လကစပြီးနိုင်ငံကလေကြောင်းခရီးစဉ်တွေကိုပိတ်ထားတာကြောင့်ပြည်ပမှာပိတ်မိနေတဲ့သူတွေကိုဒူဘိုင်းကနေတင်ဆောင်ပြီးအိန္ဒိယနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်။လေမမလေမူရန်6ဦးပါဝင်လူ190ပါဝင်တယ်လို့လည်းပြောပါတယ်ခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE ကဆက်လက်တင်ပြနေပါတယ်ခုဆက်ပြီးတော့သတင်းတွေကိုကျွန်တော်ကြိုကြောသိမ်းပြပြသွားပါမယ်။ဒီကနေ့ဟာမြန်မာနိုင်ငံတဝမ်းမှာတပါတီအာဏာရှင်အစိုးရကိုဆန့်ကျင်ပြီးရှစ်လေးလုံးလူမှုအုပ်ချုပ်မှုကြီးဖြစ်ခဲ့တဲ့32နှစ်မြောက်နေ့ဖြစ်ပါတယ်။ရှစ်လေးလုံးရေတော်ဘုံဟာပြည်သူလူထုတရက်လုံးနဲ့ဆိုင်တဲ့ရေတော်ဘုံကြီးဖြစ်တဲ့အတွက်ဒီကနေ့မှာအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တူတူယောက်ကဥဆောင်တာမျိုးမဟုတ်ဘဲလူထုတရက်လုံးပါဝင်ပြီးတော့အထိတ်မှတ်အခမ်းအနားတွေကျင်းပကြတယ်လို့68မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တူဖြစ်သူကိုကြည်မီက VOE ကိုပြောပါတယ
်။ရှစ်စီလုံးစာ68ရေတော်ဝင်68တမုတ်စီရေတော်ဝင်ပေါ့နော်68တမုတ်စီရေတော်ဝင်အဲ68တမုတ်စီရေတော်ဝင်ကပြည်သူတရက်လုံးနဲ့ပိုင်ပါတယ်။အဲ့တော့ပြည်သူတယောက်ချင်းစီလို့ခွင့်ရှိတယ်။အဲ့တော့ဒီနေ့ကိုဗစ်ကာလမှာအခုလုံးတဲ့ချီချင်းရပြင်တာပြည်သူတယောက်ချင်းစီကနေပြီးတော့တည်တည်သွားနဲ့ပါဝင်လုပ်ထားတာကိုတွေ့ရပါတယ
်။လွန်ခဲ့တဲ့32နှစ် 1988 ခုနှစ်ဩဂုတ်လ10ရက်နေ့ကနိုင်ငံတော်ဝန်လူထုတရက်လုံးလမ်းတွေပေါ်ထွက်လာပြီးမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဦးဆောင်တဲ့အစိုးရနှုတ်ထွက်ပေးဖို့နဲ့ပါတီဆိုဒီမိုကရေစီစနစ်ဖော်ဆောင်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုလည်လျောတဲ့အစားဗိုလ်ချုပ်ကြီးအောင်ဦးနေဝင်ဦးဆောင်တဲ့အစိုးရကဆန္ဒပြသူတွေကိုစစ်တပ်သုံးပြီးအင်အားသုံးနှိမ့်နှင်းခဲ့ပါတယ်။အဲ့ဒီကြားမှာပဲကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူတွေဟာနောက်ဆုံးမသွားဘဲဆက်ပြီးဆန္ဒပြခဲ့ကြတာကြောင့်နိုင်ငံတော်ဝန်အစိုးရအုပ်ချုပ်ရေးရန်ရရတွေရပ်ဆိုင်းသွားတဲ့အခြေအနေထိရောက်ခဲ့ပါတယ်။အဲ့တော့စက်တင်ဘာလ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲပြီးတော့ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းခဲ့ပါတယ်။အဲ့လိုပြစ်ခတ်ဖြိုခွဲတာကနေတည်ဆုံးသူဗနယောက်ရှိရဲဆိုတာအခုချိန်ထိအတိအကျမသိရသေးပါဘူး။ရှစ်လေးလုံးရေတော်ဘုံ32နှစ်ပြည့်သတင်းလွှာကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်။အာဖရိကတိုက်မှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အပြင်းထန်အခိုင်အမာလှုပ်ဆောင်မှုလိုတယ်လို့အာဖရိကသမဂ္ဂကပြောလိုက်ပါတယ်။အာဖရိကတိုက်တဝမ်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တသန်းကျော်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းတချို့နိုင်ငံတွေမှာတက်ခွဲဆန့်သက်တာတွေကပြည်ပဆုံးမှုမရှိတာကြောင့်အမှန်တကယ်ကူးစက်သူအရေအတွက်ဟာအဲ့ဒီထက်ပိုများမယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တောက်ကြနေတရက်ထက်မှာနောက်ထပ်ရောဂါပိုးကူးစက်သူ6000ကျော်ရှိခဲ့ပါတယ်။အခုဆိုရင်စုစုပေါင်းရောဂါကူးစက်သူအရေအတွက်9သန်းနာနီးလာပြီဖြစ်တယ်လို့သေဆုံးသူအရေအတွက်ဟာလည်း36000ကျော်သွားပြီလို့COVID-19 ရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီကမ္ဘာလုံးမှာရောဂါကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ Brazil နိုင်ငံမှာတော့စုစုပေါင်းလူ3သန်းနီးပါးရောဂါပိုးကူးစက်ခံရပြီးသေဆုံးသူ3000နီးပါးရှိနေပါပြီ။ Johns Hopkins တက္ကသိုလ်ရဲ့ဒီကနေ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းမှာ COVID-19 ကူးစက်သူအရေအတွက်19သန်းကျော်နေပြီဖြစ်ပြီးသေဆုံးသူက9200ကျော်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံချင်းအိန္ဒိယနိုင်ငံမှာ24နာရီအတွင်းကိုဗစ် -19 ရောဂါကြောင့်သေဆုံးသူ933ဦးအပါအဝင်နောက်ထပ်ရောဂါကူးစက်သူပေါင်း6000ကျော်ရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 1.2 သန်းနီးပါးရှိသွားပါပြီ။လွန်ခဲ့တဲ့ရက်30အတွင်းသေဆုံးသူ2000ကျော်အပါအဝင်စုစုပေါင်းသေဆုံးသူ 42000 ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။ဇွန်လအလယ်လောက်ကတည်းကတနေ့ကိုဖျက်မြကူးစက်ခံရသူအရေအတွက်ဟာ9000ပတ်ဝန်းကျင်ရှိလာနေတာပါ။အမေရိကန်နဲ့ဘရာဇီးလ်ပြည်ရင်အိန္ဒိယနိုင်ငံဟာတစ်ကမ္ဘာလုံးမှာရောဂါပိုးကူးစက်သူအရေအတွက်တတိယအများဆုံးနိုင်ငံဖြစ်ပါတယ်။သေဆုံးသူအရေအတွက်က200ခန့်လုံးလောက်ပဲရှိတော်မူအမေရိကန်နဲ့ဘရာဇီးလ်တို့ထက်တော့အများကြီးပိုနေပြီမယ်လေ။ဗိုင်းရပ်စ်ပိုးဟာတစ်နိုင်ငံလုံးမှာကြေကြေပြန့်ပြန့်ကူးစက်နေတာဖြစ်ပါတယ်။ COVID-19 ရောဂါပိုးစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ရောဂါပိုးကူးစက်ခံရသူ32ဦးရှိခဲ့ပါတယ်။ ကုဆေခံရသူအများစုဟာနိုင်ငံအနောက်ဖျားရှင်ကျန်းဒေသကဖြစ်ပြီးအဲ့ဒီမှာရောဂါပိုးကုဆေခံထားရသူ950နီးပါးရှိထားပါတယ်။ရှင်ကျန်းဒေသမှာနောက်ထပ်ကုဆေသူ25ဦးရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကဒီကနေ့ပြောပါတယ်။နောက်ထပ်6ဦးကတော့တရုတ်ပြည်မှကြီးပြင်ပကနေပြန်လာသူတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာမတ်လကတည်းကပြည်တွင်းမှာရောဂါပိုးကုဆေမှုရပ်သွားခဲ့တာဖြစ်ပေမဲ့ဒေသအလိုက်ပြန့်နှံ့ကုဆေတာတွေအဲ့ဒီအချိန်ကလေးကရှိလာနေတာပါ။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ COVID-19 ရောဂါကူးစက်သူနောက်ထပ်466ဦးရှိခဲ့ပြီးသေဆုံးသူလည်း12ယောက်ထပ်တိုးပါတယ်။မဲလ်ဘုန်းမြို့မှာအခုချိန်ထိအသွားအလာပြည်ပင်ကန့်သက်ထားသလိုညမထရအမိန့်နဲ့ထုတ်ပြန်ထားဆဲရှိပါတယ်။အမေရိကန်ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတွေဟာအကျိုးအမြတ်များလာတဲ့တရုတ်ဈေးကွက်ကိုလက်မလို့ရဖို့အတွက်တရုတ်အစိုးရမကြိုက်တာတွေသူတို့ရုပ်ရှင်တွေထဲမှာမပါရအောင်စင်စါလုပ်ရိုက်ကူးနေကြတယ်လို့အစီရင်ခံစာတစ်တခုမှာဖော်ပြထားပါတယ်။တရုတ်ဈေးကွက်မှာသူတို့ရုပ်ရှင်တွေပြခွင့်ရရင်ရလာမဲ့ငွေကြေးအကျိုးအမြတ်ကိုလက်လွတ်မခံခြင်းနဲ့အတွက်တရုတ်တာဝန်ရှိသူတွေကမကြိုက်တာမျိုးတွေရုပ်ရှင်ထဲမှာမပါရအောင်ပုံပြီးလုပ်လာကြတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာနယူးယောက်ခြေဆိုင်အဖွဲ့ Pan America ရဲ့ဗိုလ်ဒူးနေထုတ်စာမျက်နှာ94နှစ်နာပါအစီအစဉ်စာထဲမှာဖော်ပြထားတာပါ။တချို့ဖြစ်ရပ်တွေမှာဆိုရင်ရုပ်ရှင်ထုတ်လုပ်သူဒါမှမဟုတ်ဒါရိုက်တာတွေဟာတရုတ်အစိုးရစင်စါအဖွဲ့တာဝန်ရှိသူတွေကိုရုပ်ရှင်ရိုက်ခွင်းနဲ့ဖိတ်ခေါ်ပြီးစင်စါမထိရအောင်ဘယ်လိုရှောင်ရမလဲဆိုတာအကြံယူခဲ့ကြတယ်လို့အစီရင်ခံစာကဆိုပါတယ်။တရုတ်ဈေးကွက်မှာပြောင်းမဲ့ရုပ်ရှင်တွေကိုရိုက်ဖို့စဉ်းစားတဲ့အခါမှာ1959ခုနှစ်ကဖြစ်ခဲ့တဲ့ငမ်မုတ်ခေါင်းပေါင်းမှုကြီးအကြောင်း1989ခုနှစ်ကဖြစ်ခဲ့တဲ့ TMN ရင်ပြင်ရေးခင်းတဲ့ဆယ်နှစ်ကြာဖြစ်ခဲ့တဲ့ယဉ်ကျေးမှုတော်လှန်ရေးစတဲ့အကြောင်းတွေဟာလုံးဝကိုထည့်မြက်ရမယ့်ဖြစ်ရပ်တွေအဖြစ်ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတွေကသတ်မှတ်ထားတယ်လို့ဟာဗတ်တက္ကသိုလ်ကတရုတ်လိလာရေးသုတေသီဟောက်ဂျန်းက VOA ကိုပြောပါတယ်ခွင့်ပြုချက်ရလို့ယုံတင်ပြသနေပြီဖြစ်တဲ့ရုပ်ရှင်ကားတကားနဲ့ပတ်သက်ရင်တော့မှရုပ်ရှင်တွေကပြောစကားတစ်ခုခုဒါမှမဟုတ်တရုတ်ဆောင်တယောက်ယောက်ကိုတရုတ်အစိုးရကမကြိုက်ဘူးဆိုတာနဲ့ချက်ချင်းပြန်ပိတ်ပစ်တတ်ပြီးထုတ်လုပ်သူတွေအနေနဲ့ခွင့်ပြုချက်ပြန်ရဖို့ဘာမှကိုလုပ်မရဘူးလို့လည်းအစီအစဉ်ကစားမှဖော်ပြထားပါတယ်2012ခုနှစ်ကရုပ်တင်ပြသခဲ့တဲ့ဒါရိုက်တာကွန်တင်တာရန်တီနိုရဲ့ Django Unchained ရုပ်ရှင်ကြုံခဲ့ရတာကိုသူတည်တည်ဟောင်ဂျန်းကနမူနာပြပါတယ်။ဒီရုပ်ရှင်ကိုနေမှာအရိကာပြနေတာတရေဖဲရှိသေးချိန်တရုတ်ရေဒီယိုနဲ့ရုပ်သံလုပ်ငန်းကြီးကြပ်ရေးအဖွဲ့ကဘာအကြောင်းပြချဲမှမပေးဘဲဆက်မပြဖို့အကြောင်းကြားတဲ့စာကိုရုပ်ရှင်ထုတ်တဲ့ကုမ္ပဏီရခဲ့တယ်လို့ဟောင်ဂျန်းကပြောပါတယ်။မင်းသား Harrison Ford နဲ့ Richard Gere လို့မင်းသမီး Selena Gomez နဲ့ Sharon Stone လို့တရုတ်ဆောင်တွေဟာတရုတ်မှာပြမယ့်ရုပ်ရှင်တွေထဲမှာထဲမရိုက်သူတွေဖြစ်တယ်လို့အစီအစဉ်ကစားမှာပြောထားပါတယ်။တရုတ်ဈေးကွက်အတွက်ရုပ်ရှင်တွေကိုရိုက်တဲ့အခါအဲဒီလိုတရုတ်ဆောင်တွေဟာထဲမရိုက်ရမယ့်အမည်မဲစီးရင်ထဲမှာပါသူတွေဖြစ် Hollywood ကုမ္ပဏီတွေကသတ်မှတ်ထားကြတယ်လို့ဟောက်ဂျန်းကပြောပါတယ်ခင်ဗျာ။ဗုဒ္ဓညအတွက်နောက်ဆုံးသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးသတင်းလွှာတွေနဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြပါမယ
်ဆေးရနာရှင်ကိုတော်လှန်ခဲ့ကြတဲ့ရှစ်လေးလုံးလူလူရေးတော်ဘုံကြီး32နှစ်တက်တမ်းမှာပြည်သူတွေမျှော်လင့်တဲ့ဒီမိုကရေစီအပြောင်းအလဲမျိုးပေါ်ပေါက်နေပါပြီလားရှစ်လေးလုံးမျိုးဆက်တွေရဲ့အမြင်တွေကိုစူးစီးတင်ပြပေးကြပါတယ်ရှင်ကျွန်မဆုမွန်ပါ18လ1988ခုနှစ်ကနိုင်ငံတော်ဝန်ရဟန်းရှင်လူចောင်းသားပြည်သူအများတတိုင်းရေလုံးတိုင်းတာနဲ့ဒီမိုကရေစီရရှိရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူလူရေတော်ဘုံကြီးဟာဒီကနေ့2020ပြည့်နှစ်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း32နှစ်တိုင်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်းရှစ်လေးလုံးလူလူရေတော်ဘုံကြီးကနေရဟန်းရှင်လူចောင်းသားပြည်သူလူလူလိုလားတောင်းတာတိုက်ပွဲဝင်ခဲ့တဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစံနှုန်းတွေနဲ့ညီတဲ့အခြေခံလူ့ခွင့်ရေးတွေအခုချိန်ထိတင်းပြစ်ကြက်ပြစ်မရသေးဘူးလို့ရှစ်လေးလုံးမျိုးဆက်တွေနဲ့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်။ပြည်သူလူထုလိုလားတောင်းတတဲ့ရှစ်လေးလုံးရည်မှန်းချက်ပေါ်ထွန်းလာနိုင်အောင်ခိုင်မာတဲ့အခြေခံဥပဒေမူတရက်ကိုထူထောင်နိုင်ဖို့ဒီမိုကရေစီအင်အားစုတွေဘက်ကမဟာမိတ်ဖွဲ့ပူးပေါင်းပြီးစ조사သွားကြဖို့ရှစ်လေးလုံးနှစ်ပတ်လည်မှာ88မျိုးဆက်ခေါင်းဆောင်ကိုမြအေးကတိုက်တော်ပါတယ်
။ရှစ်သက်ချက်လူလူရေတော်ဘုံကြီးကလားတောင်းတချက်တရားတော့ဟိုပူးမလင်းလင်းသွားလို့ရှိရင်ကျွန်တော်တို့ကမမီသေးဘူးမရောက်သေးဘူးလို့ကျွန်တော်မြင်တယ်လေ။ဒီကနေ့ပြည်သူတွေကတိုင်းရင်းသားပြည်သူတွေတစ်ရက်လုံးကနေပြောနေတာကမြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြောင်းလို့တည်ဆောက်မယ်ဖက်ဒရယ်ဒီမိုကရေစီတိုင်းကတည်ဆောက်မယ်ကျွန်တော်တို့ကဖက်ဒရယ်စနစ်နဲ့တွားတဲ့ Constitution အစ်စ်တည်းရဲ့ပေါ်ရပေါ်ပေါ်ရေးအတွက်ကို2008ကိုပြင်ပြင်းဒါမှမဟုတ်ရှင်2008ကိုမပြင်မဲ့အစ်စ်ကိုရေးဆွဲအဲ့လိုကျွန်တော်တို့တွားမှတာလဲကျွန်တော်တို့ရှင်းလင်းလို့ရည်မှန်းချက်တွေလည်းပြည့်မိနိုင်မယ်ပြည်လူထုလည်းလိုလားတောင်းတချက်တွေပြည့်သွားမယ်ကျွန်တော်နိုင်ငံလည်းတူတက်တောင်းနေသွားလိမ့်မယ်လို့မြင်တယ်
ပြည်သူလူထုမျှော်လင့်ချက်အတိုင်းဖြစ်လာအောင်ဒ ဒီမိုကရေစီလမ်းစာပေါ်နေချိန်မှာနောက်ပြန်မဆုတ်ဘဲညီညီညွတ်ညွတ်နဲ့ရှေ့ဆက်သွားကြဖို့ကိုလည်း88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုဂျင်မီကတိုက်တွန်းပါတယ
်။အာနာရှင်စနစ်အပြီးတိုင်ခြုံငင်းရေးလုံးဝစီရရှိရေးပေါ့။အဲ့ဒီအခြေခံတော့ကျွန်တော်သွားခဲ့ကြတာ။တေချာတာတစ်ခုကတော့အခုရောက်နေတဲ့အခြေအနေဟာကျွန်တော်လွယ်ကူနဲ့ရောက်ခဲ့ကြတာမဟုတ်ဘူး။အဲ့တော့အရေးကြီးတာကျွန်တော်ရှေ့ကိုဆက်တက်နိုင်ဖို့လိုသလိုအခုလက်ရှိရောက်နေတဲ့အခြေအနေရပြီးတော့နောက်ပြန်ရှော့ကြမသွားဖို့အရေးကြီးတယ်။အဲ့ဒါအရေးကြီးဆုံးပဲ။ကိုဘာပဲပြည့်ပြည့်ဟောဒီနေ့ကိုဗစ်ကာလမှာတော့မှနော်အဲ့လိုလုပ်တဲ့နေရာမှာကျွန်တော်တို့တစ်ချိန်တုန်းကစီစံနေထွက်လာတဲ့ဒီမြို့တော်ခမ်းမကြီးမှာဟလာဒါရှေ့လေးလုံးဟိုကွန်ပျူတာနဲ့ဆိုင်းဖို့ကြီးနော်ဖေးဘုတ်ကြီးကျွန်တော်ထောင်နိုင်ပြီပေါ့ဗျာ။နောက်အဲ့ဒီရှေ့မှာလည်းကျွန်တော်ပန်းတွေချပြီးတော့ကျွန်တော်အလေးပြုနိုင်ပြီပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဒီတာဆုံးသွားတဲ့လူတွေရဲ့အဲ့ဒါသစ္စာဒိဋ္ဌံကိုကျွန်တော်တို့ခံရမြဲမြဲကြံပြီးတော့ရှေ့ဆက်သွားမယ်ခကြီးကတော်တော်လိုမယ်။ဒါကြောင့်မို့လို့2008ဖွဲ့စည်းပုံအခြေအဥ်ကိုကျွန်တော်ပြင်ဖို့ကြိုးစားရနေမယ်
။ယဟန်ရှင်လူចောင်းသားပြည်သူလူထုလမ်းမော်တွေထွက်လူထုအားနဲ့တောင်းဆိုခဲ့တဲ့အခြေခံခိုင်မာတဲ့စနစ်တွေထူထောင်နိုင်ဖို့ဆိုရင်တော့တိုင်းပြည်ကိုဥဆောင်နေတဲ့သူတွေဘက်ကဆက်ပြီးအကောင့်ထဲပို့ဖို့အရေးကြီးပါတယ်လို့အမျိုးသမီးခွင့်ရေးလှုပ်ရှားသူ Triangle Woman အဖွဲ့ကမခင်လေးကတုံ့သက်ပါတယ်
။ဒါပေမဲ့ဆရာတော်ကလုံးဝအပေါင်းအသင်းနေဒါပေမဲ့အခုမှဆိုရင်တော့ရောင်လေးလေးပြိုးလာရင်တော့ပဲရှိသေးတယ်လို့ထင်ရတယ်။အများကြီးကျမတို့လုံဆောင်ကြရှိရဲ။ဥဆောင်အပိုင်းကပုံပြီးချက်ပြက်ပြက်တသားနဲ့ဥဆောင်နိုင်တယ်ဆိုရင်ကျမတို့အနောက်ကလိုက်ရမယ်ပြည်သူလူထုတွေနိုင်ငံရေးအသီးသားရှိတဲ့လူတွေအားလုံးကလည်းကျမတို့ညီညီညွတ်နဲ့လိုက်ကြမှာပဲလို့ကျမတို့အပြေဝယုံကြည်ရဲ။အဲ့တော့ဥဆောင်မှုခန်းခံတာကဒီပို့ပြီးတော့ကျမတို့ဒီဆက်ကြိုးစားဖို့လိုတယ်ကျမတို့ဒီမှာဒီနေ့မှာတုံ့တက်ပြီပါ
။ဆရာကြီးသခင်ကိုရောမိုက်ကိုရက်ကဥထုံးဝင်းကြီးကလည်းတိုင်းပြည်ရဲ့ဒီမိုကရေစီပြောင်းလဲရေးမှာဒီမိုကရေစီအင်အားစုတွေညီကြဖို့လိုတယ်လို့မြင်ပါတယ
်။ရှစ်လေးလုံးက32မိနစ်လောက်နေပေါ့နော်။ဟိုကျွန်တော်တို့တောင်းဆိုခဲ့တဲ့ဒီမဇလာတပတ်ဒီအနာရှင်နှစ်ပြုတ်ကြဖို့အခုချိန်ထိကျွန်တော်တို့ဆက်ပြီးတော့ဆရာနာရှင်စနစ်ကြီးရဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ယူထားပြီးမှသူဆက်ပြီးတော့ရည်တည်နေတာပဲလေအခုဒီနေ့ကျွန်တော်တို့ကလူလူတင်ယောက်ထားတဲ့အစိုးရကလည်းတကယ်လူလူအားကိုယုံကြည်ဖို့လိုပါတယ်
ကျောင်းသားသမဂ္ဂခေါင်းဆောင်ဟောက်တူဖြစ်တဲ့ကိုမင်းသွေးတစ်ကလည်းလက်ရှိပြည်သူတွေလိုလားဆဲဆန္ဒပြစ်မိဖို့ဆိုရင်လူလူရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေလူလူရဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လို့ပြောပါတယ
်လူလူရဲ့လိုလားတဲ့ဆန္ဒတွေအခုချိန်ကြီးတော့မဟုတ်ဘူးအပြည့်အဝမရရှိဘူးပေါ့ဆက်ပြီးတော့ကျွန်တော်ထပ်ပြီးတိုက်ပွဲဝင်အောင်ဆက်တော့ရအောင်ပါပါလို့ခင်ဗျာ
ဒီကနေ့ကြာရောက်တဲ့ရှစ်လေးလုံးလူလူရေတော်ဘုံကြီး32နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရန်ကုန်မြို့မြို့တော်ခမ်းမရှိမှာ32နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ဘုံနေ့အထိမ်းအမှတ်စိုက်ပုတ်နေတွေစိုက်ထူကြသလိုမဟာဗန္ဓုလပန်းချံကလွတ်လပ်ရေးကြောက်တာအင်းဒီမှာလည်းရှစ်လေးလုံးရင်းမြင်းနေဟစ်တိုင်အထိမ်းအမှတ်အနေနဲ့နှင်းစီနေတွေဖြန့်ကျဲပြီးတော့ရှစ်လေးလုံးရေတော်ဘုံကာလအတွင်းမှာအသက်ပေးခဲ့ကြဘဝတွေရင်းခဲ့ကြတဲ့ရဟန်းရှင်လူចောင်းသားပြည်သူလူထုကိုဥညွန်ခဲ့ကြတယ်လို့ပါဝင်သူတွေကပြောပါတယ်ကျမစုမမရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ဆိုဖန်ဆီးနေတဲ့ကြားကထိုင်းမြန်မာလာအို၃နိုင်ငံနယ်နိမိတ်ထိစပ်ရာရွှေတရီကန်ဒေသကစိတ်ကြွစည်းကြရည်အများအပြားဝင်ရောက်လာနေပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ဩဂုတ်လ6ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းထိစပ်နေတဲ့ထိုင်းမြောက်ပိုင်းဖန်ခရိုင်ဒွိုင်းအန်ခန်ဒေသမှာအမှတ်နှစ်နယ်ကြားဆောင်တပ်ဖွဲ့ကတားဆီးဖြစ်စေခဲ့တဲ့အနှိတ်အောင်တိုယိုတာကားတစ်စီးပေါ်မှာစိတ်ကြွစည်းကြ6သိန်းနဲ့အတူတောင်မော်သားလက်မှတ်ကိုင်ဆောင်ထားတဲ့အမျိုးသား6ဦးကိုဖမ်းဆီးလိုက်ကြောင်းထိုင်းနယ်ကြားဆောင်တပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရယ်။ဩဂုတ်လ9ရက်နေ့မှာတော့မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိမ့်မြို့ဘက်မှာတော့စိတ်ကြွစည်းပြား6သန်းခွဲဖမ်းမိတယ်လို့လောက်ဝနိုင်ငံဘက်မှာလည်းစိတ်ကြွစည်းပြားတွေအများအများဖမ်းဆီးနိုင်ခဲ့တဲ့သတင်းတွေကိုလည်းသက်ဆိုင်ရာအစိုးရတွေကသတင်းထုတ်ပြန်ထားပါရယ်။အခုလိုမျိုးရွှေသတိကန်ဒေသက Sick to Asiari, Tane Chibi, Tolo Champunit and Yego Tencho Nambo, UNODC, Guatamaga, Muye Tencho Ye, Tining and Tani Kuzalem, Mrs. Kitane Pueha, Kuya Bindri, Tanyamanes and Mesa Mugo Laya B, Nami Anna by Nina Drizzle, Sunigay B, Neza Tita, Muye Siwa, Tencho Ye, Lo Sound, Chinibus, Sunu Hina Minyan Dogabare.
Have us today and
sacrifice
the time in
having us. Thank you. ဒီကယောဂကာလအတွင်းထိုင်းမြန်မာလာအိုဆိုင်ရာရွှေတရီကန်နဲ့မဲခေါင်မြဝန်ဒေသမှာမွေးရစီဝါတန်တဲ့ချီပြီးအများအပြားထုတ်လုပ်နေကြောင်းထိုင်းမွေးရနေနေပြည်တော်ကပြီးခဲ့တဲ့လကပဲသတင်းထုတ်ပြန်ခဲ့ပါတယ်2019ခုနှစ်အတွင်းမဲခေါင်မြဝန်တစ်လျှောက်မှာတရုတ်ထိုင်းမြန်မာလာအိုဗီယက်နမ်ကမ္ဘောဒီးယားရွှေတရီကန်စစ်စင်ရေးတင်အားတက်တက်လို့ခေါ်တဲ့6နိုင်ငံပူးပေါင်းစစ်စင်ရေးကာလမှာစိတ်ကြွစ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကျွန်မကတော့အေးရောင်ပါတနင်္သာရီတိုင်းဒေသကြီးရဲ့ရွာတစ်ခုကရွာသားတွေကသူတို့နင်းနေတဲ့ပဲနေရသူတို့မပိုင်မှန်ပြေးလိုက်ကြရပါတယ်လူ
တွေဆိုရင်နေဆိုတော့ကျွန်တော်တို့ရောမှာတန်းလာတူ
ကြတယ်ဘယ်လိုတွေဆိုရင်နေလဲဆိုရင်ကျမတို့ရောမှာတန်းလာယူမှာကြောင့်လို့ကျမတို့ဖယ်ပေးရမှာကြောင့်လို့ဆိုရင်နေတယ
်အလဲမန်ကျိုးရရွာတို့ဒေါ်ဆန်းဒီကပြောပြခဲ့တာကဒမနေထိုင်တဲ့ကျုံးမော်မှာရှိတဲ့တဲတွေဟာပန်းချိုးလုပ်ရဲ့အကျွတ်တူးပေါ်ဖို့အတိပေးခံထားရတာဖြစ်ပါတယ်လက်ရှိကျုံးမော်မှာညီရပိုင်ခွင့်အကျွတ်ပါရင်များဖြစ်ပြနေလေဒီဆောင်မကိုဒဝဲဝက်ကတရင်တော့မင်းခန့်ကရေးလာပြီးရွှေမိုကတင်ဆက်ပေးမှာဖြစ်ပါတယ
်ကတန်းခရင်ထဲကအင်ဂျင်300ကျော်ရှိတဲ့ရွာတရာကိုမြန်မာနိုင်ငံရဲ့မှန်ထုတ်လုပ်ရေးအတွက်တက်ထုတ်ဖို့လိုအပ်တယ်ဆိုပြီးဝန်ကြီးဌာနပိုင်ဖြစ်ဆက်ထားမယ်လို့ပြည်ထောင်စုအစိုးရဒုတိယဝန်ကြီးတဦးကပြောဆိုလိုက်ပါတယ်အဲ့ဒီရွာကတော့ဘုံပြင်းမြို့နယ်ကအလဲမန်ကျွန်းကြီးပေါ်မှာတည်ရှိတဲ့အလဲမန်ရွာဟောင်းကြီးရွာဖြစ်ပါတယ်အဲ့ဒီရွာကရွာသားတွေကတော
့အေးသူတို့လာနေထိုးရဆိုတော့
ဟိုသူတို့လာနေထိုးရတော့ထွက်ရမယ်ဆိုတာကိုစိုးရိမ်နေကြတာပေါ့သူတို့တဲမြေလည်းဖြစ်နေတဲ့အတွက်ကြောက်တော့ကြောက်တယ်အဲ့လိုပဲအရင်ကလည်းရွာကြီးတွေ့ရလုံးပြောင်းခိုင်းခံရပြီးဆိုတော့ရွာသားတွေကအဲ့လိုထပ်ဖြစ်မှာကိုကြောက်နေတာပေါ့ဗျာ
အလဲမန်ရွာဟောင်းမှာနေထိုင်တဲ့ကိုဘိုးဆောင်ကဖွင့်ဟခဲ့တာပါအလဲမန်ရွာမှာဘိုးစင်ပေါင်ဆက်နေထိုင်ခဲ့ကြတဲ့မိသားစုအများစုဟာမြေပိုင်ဆိုင်ချောင်းတရားဝင်အထောက်အထားမရှိကြပါဘူးသူတို့ဟာအစိုးရကိုလှဆင်ဆောင်တဲ့အခွန်စာရွက်ကိုပဲအိမ်ချမ်းမြေပိုင်ဆိုင်မှုအထောက်အထားဖြင့်မိခိုခဲ့ကြတာပါအခုတော့အခွန်စာရွက်တွေလည်းမထုတ်ပေးတော့ပါဘူးဒါပေမဲ့ရွာသားတွေဟာသူတို့အချင်းချင်းကြားမှာမြေနေရာတွေကိုအယောင်းဝယ်လုပ်ကြတယ်လို့သူတို့နေတဲ့မြေဟာဘိုးဘပိုင်ဖြစ်တယ်လို့မြင်ကြပါတယ်
ဆိုရင်ကိုပံမိုးတော့အဲ့တော့မနော်ကိုဓမ္မ
ဆိုရင်ကိုပံမိုးကတော့အဲ့ဒါပဲကျွန်တော်တို့စီမှာတဲမေဆိုပြီးမှတဆင့်ခံလက်ဆင့်ခံရောင်းဝယ်ထားတဲ့သူ့မြေခွဲကိုမြေခွဲရှိတယ်တံမိုးလည်းသူ့အတိုင်းတန်တဲ့သူရှိကြတယ်ဒါပေမဲ့ဒီကျူးကျော်ရက်ွက်မှာနေရလို့ဖြစ်တဲ့အတွက်ဆိုရင်တော့ကတော့အများရှိနေတာပေါ့ဗျာပုံစံ105လို့မျိုးကိုရဲ့ပိုင်ဆိုင်မှုတော့လိုချင်ကြတာပေါ့
အလဲမန်ရွာဟောင်းမြေနေရာတက်ထုတ်လို့ရေးစခန်းမြေကိုဌာနကပြန်ဆွတ်လုပ်ဖို့ရှိမရှိဆိုတဲ့ဗုံပြင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥနီလင်းထွန်းရဲ့မိကုံးကိုစီမံကိန်းဗန္နာရင်းနဲ့စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမင်းရဲပိုင်ဟေးမန္လာ၃ရက်မှာကျင်းပတဲ့ပြည်သူ့လွှတ်တော်15ချိန်မြောက်ပုံမှန်အစည်းအဝေးမှာဖြေဆိုခဲ့ပါတယ်
။ခေါတောင်းခရိုင်ဘုံပြင်းမြို့နယ်လယ်မှန်ကျေးရွာအုပ်စုရှိအလယ်မှန်တဲထုတ်လို့ရေးစခန်းမြေမှာဒက်တထုအကြီးစားထုတ်လုပ်ခွင့်ပြုမယ့်ရရှိပြီးကြောင်းလေးလာတွေ့ရှိချက်များအရအစဉ်မြင့်မှန်ထုတ်လုပ်မှုအတွက်လိုအပ်သောကုန်ကျန်းတန်းများထုတ်လုပ်နိုင်သည့်တဲလုတ်ကွက်တစ်ခုဖြစ်ကြောင်းဒေသခံပြည်သူများထိခိုက်နှိမ့်နာမှုမရှိစေရေးအတွက်လုပ်ငန်းခွင် area နှင့်ကင်းလို့ရာအလဲမန်ရွာတစ်တို့ရွှေ့ပြောင်းပေးခဲ့ပြီးဖြစ်ကြောင်း ခွင့်ပြု area အားလုံးအသုံးပြုနိုင်မှသာမန်ဆက်ရုံများအတွက်လိုအပ်သောတဲကုန်ကြမ်းများပြေဝဖြည့်ဆည်းပြီးဖြစ်စီနိုင်ပြီဖြစ်ကြောင်းစားသည့်အချက်အလက်များကိုအခြေခံပြီးဌာနအနေဖြင့်ပြန်လည်ဆွတ်လုပ်ပေးနိုင်ခြင်းမရှိသေးပါကြောင်းဖော်ကြားအပ်ပါသည်
။လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းကတော့သူ့ရဲ့မဲဆန္ဒရှင်တွေဘက်ကရပ်တည်ဖို့ကြိုးစားနေပါတယ်
။ဘာရောကြီးပါလဲများကြပါနဲ့အသိခံတာ။ဒေသခံတွေလည်းဘာမှလည်းအကျိုးမရှိရသေးဘူး။ဒေသခံတွေကနင်းနာတာတသက်ဖြစ်နေ။ပြီးတော့အခုလက်ရှိလည်းဟိုအခိုင်အမာဖြစ်နေရတာဖြစ်တဲ့အတွက်ဟိုတခြားဟိုပြည်သူစုရလက်ထက်လည်းဖြစ်နေတာပါနော်။ပြည်သူစုရလက်ထက်မှာဆိုတော့ဟိုတခြားလူကြီးလူမျိုးပဲကျွန်တော်နိုင်ငံသားအလုံးတန်းတူခွင့်ကြီးပဲเนาะကိုပိုင်ကိုပိုင်ညီလေးတွေနဲ့လည်းဖြစ်ဖြစ်ချင်းနဲ့ကိုပိုင်မဖြစ်တဲ့အတွက်ဟိုစိုးရိမ်ကူကမှုကတော့ရှိနေကြရတာပေါ့နောက်စီးပွားရေးတိုးတက်ပြီးတော့ဟိုအိမ်ကောင်းကောင်းဂျာကောင်းကောင်းစောက်ချင်လဲပဲတချို့ကစိုးရိမ်ကူကနေကြရဟိုကြေးတက်နိုင်ပြီမလဲပဲဘယ်ချိန်လာပြီးတော့ချက်သိမ်းခိုင်းမလဲဟိုဟာမျိုးပေါ့เนาะအဲ့လိုမျိုးဟိုလူတိုင်းကမြေကြီးအိမ်ကြီးနဲ့တတ်တည့်ရနေကြနေတာပဲ
အဲ့ဒီရွာဟောင်းမြင်းကြီးဟာအမတ်နဲ့အကြီးစားဆက်မှုလုပ်ငန်းဤကြီးကြပ်မှုအောက်မှာရှိတဲ့မြေဧက159ဧကကျော်ကျဲတဲ့အလမန်တက်ထုတ်လုပ်မှုစခန်းမြေထဲမှာပါနေပါဗါးအလမန်တက်လုပ်ွက်ကိုရခင်မြမကျွေတယ်မြေတယ်လုပ်ငန်းမှာရှိတဲ့မှန်ဆက်ယုံပသိမ့်နဲ့ဖန်ချက်ဆက်ယုံတန်လျင်တို့အတွက်တက်ကုတ်ကျန်းတွေထုတ်လုပ်ဖို့1953ခုနှစ်လယ်ယာမြေနိုင်ငံပိုင်ပြုလုပ်ရေးအဥပဒေပုံမှ39အရာတနင်္သာရီပြည်သူ့ကောင်စီက1984ခုနှစ်ကတည်းကထုတ်ပြန်ပေးခဲ့ကြောင်းဒုဝန်ကြီးရဲ့လွှတ်တော်ဖြေဆိုချက်မှာပါဝင်ပါတယ်။တာဝန်ရှိသူတွေအနေနဲ့1998ခုနှစ်ကအလဲမန်ရွာဟောင်းကိုအလဲမန်ရွာသိစုကိုပြောင်းပေးခဲ့ပြီလို့ဒုဝန်ကြီးကပြောပေမဲ့အလဲမန်ရွာဟောင်းမှာလက်ရှိနေထိုင်သူတွေကတော့၎င်းတို့မြေနေရာကိုတင်းယူခက်စင်ကတက်မတော်အစိုးရလက်ထက်ဖြစ်ပြီးဓမိတ်အနာဖြင့်အတင်းအဓမ္မပြောင်းခိုင်းခဲ့ရာမပြောင်းရွှေ့ပဲယခုချိန်ထိနေထိုင်လာခဲ့တာလို့ပြောဆိုကြပါတယ်ဒီရွာဟာနှစ်တရာကျော်တည်တန်းရှိပြီးအိမ်ထောင်စု300ကျော်လူဦးရေ1500ကျော်နေထိုင်ကြပါတယ်အိမ်အများစုဟာလည်းအင်္ဂရီနဲ့အခိုင်အမာတည်ဆောက်ထားတဲ့အိမ်တွေပါအခုလက်ရှိအလဲမန်ရွာဟောင်းဟာမူလရန်လွန်ကျောင်းစာကြီးတိုက်ပန်းချံရွာဦးစည်တီသာသနာရေးအဆောက်အဦတွေနဲ့ကွန်ကရစ်လမ်းတွေပါတဲ့လူနေရက်ွက်တစ်ခုတိဆောက်ယူထားပြီးဖြစ်တဲ့ရွာတရာဖြစ်ပါတယ်။ဦးနေလင်းထွန်းကဒူးဝန်ကြီးကိုယ်တိုင်ရွာကိုလာကြည့်ဖို့စိန်ခေါ်လိုက်ပါတယ်
။ဒီရွာဒီရွာတော့အလုံးကဒီမှာစတဲ့အခြေချနေကြတာပါ။အဲကျွန်တော်တို့ရွာဟောင်းရှိတဲ့ပဲချမ်းကညီတွေကလည်းတကယ်တော့တဲလည်းမတူးပါဘူး။အရင်တော့တဲလာတူးရဆိုတာလည်းပဲတဲလုတ်သားတွေနဲ့ရွာသူရွာသားတွေနဲ့အဆင်မပြေတဲ့ခါဆိုအဆင်မပြေတဲ့အိမ်ကိုလာပြီးတော့တဲလာတူးကြီးချိုးတဲ့သဘောပါ။အသုံးမဝင်လို့အဲ့အတွက်လည်းပဲအဲတဲတွေအတော့မဝင်တဲ့တဲ့ယူရတဲ့အတွက်တချို့သင်္ဘောတွေလည်းပြဿနာတက်ဖူးပါလေ။ဝင်ကြီးတို့အခုဖြေတာဘယ်သူဟိုအောက်ခြေကိုကွင်းစင်းပြီးတော့ဆစ်ဆဲပြီးတော့မှလာရောက်ဖြေကြတာလား။ဒါမှမဟုတ်ဟိုကျွန်တော်ရုံးကပဲလှမ်းပြီးတော့တည်င်းချက်လက်စူဆောင်းပြီးတော့ဖြေတာပေါ့နော်။အောက်ခြေမတေးချလာပြီးတော့ဟိုပြည်တော်စုစင်ပုံကူတွေလာကြည့်ပြီးတော့ဒါဟိုဟိုညီရင်ကွင်းစင်းပြီးတော့ကြီးစေချင်ပါလေ။ဒါယွာလိုးလိုးလက်လက်ကြီးပါယွာနဲ့နော်။တကယ်သုံးဝင်တဲ့နေရာဆိုသုံးဝင်တဲ့နေရာကိုဟိုဆက်ယုံတဲ့လူအလုပ်ရှင်လာယူလို့ရပါတယ်ကျွန်တော်တို့ကလည်းတဲ့ဆက်ယုံတဲထုတ်တဲ့ကိစ္စတဲ့ကျွန်တော်တို့မကန့်ကွက်ပါဘူးเนาะကျွန်တော်တို့ဟိုအခုအတီတန်လည်းဖြစ်နေတယ်ခဏကြပြောပြတာအခိုင်အမာအဆောက်အဦတွေလည်းရှိနေတယ်ကြေးရွာလူလူတွေပေါ်မှာငှက်ညထောက်ထားတဲ့အနေနဲ့เนาะပြန်လည်စဉ်းစားပြီးတော့တေချာမြေပြင်ကွင်းဆင်းပြီးတော့ဆွန့်လွတ်ပေးတဲ့ဟာလေးကိုဆွန့်လွတ်ပေးပြီးဟိုဆောင်ရွက်ပေးနိုင်ခြင်းရှိမှကြည့်မြေပြင်ကိုပြည်တော်စုအစ်စ်တွေကွင်းဆင်းပြီးတော့ပေါ့เนาะတေချာဆက်ဆေးပြီးတော့ဆောင်ရွက်ပေးနိုင်ခြင်းရှိမှတည်ရှိလိုပါတယ
်အဲ့ဒီဆက်ဆက်မိကုန်းကိုဒုဝန်ကြီးကကွင်းဆင်းပါမယ်လို့ပြန်ဖြေခဲ့ပါတယ်ဘယ်အချိန်မှာကွင်းဆင်းမယ်ဆိုတာတော့တိတိကျကျဖြေဆိုခဲ့ခြင်းမရှိပါဘူး။မန္လ6ရက်နေ့ကတော့အဲ့ဒီမြေဧက66ဧကကိုကျေးရွာပိုင်မြေအဖြစ်ခြံလှပ်ပြီးကျန်းမြေဧရိယာကိုဌာနပိုင်မြေဆက်ထားပါကကန့်ကွက်ရန်မရှိကြောင်းရွာသားတွေကိုဗိုလ်ပြင်းမြို့နယ်အုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူကလက်မှတ်ထိုးခိုင်းခဲ့လို့ရွာသား80ကျော်လက်မှတ်ထိုးပေးလိုက်ကြပါတယ်။ဘာပဲဖြစ်ဖြစ်ဒေါ်စန်းတီလိုရွာခံတွေကတော့စိုးရိမ်ပူပန်နေရဆဲပါ။
ဘလို့လေဆိုရင်နေဆိုတော့တမလို့ရောမှာတဲလာတူးမကြိုက်တမလို့
ဘလို့လေဆိုရင်နေလဲဆိုရင်ကျမတို့ရောမှာတဲလာယူမှာကြောက်လို့ကျမတို့ဖယ်ပေးရမှာကြောက်လို့ဆိုရင်နေတယ်ပေါ့
ပြည်သူလွတ်တော်ရင်းနှီးမြှုပ်နှံမှုနဲ့စက်မှုလက်မှုဖော်ပြတိုးတက်ရေးကော်မတီဝင်တဦးလည်းဖြစ်တဲ့လွတ်တော်ကိုစလဲဦးနေလင်းထွန်းကတော့အလဲမန်ရွာဟောင်းအရေးကိုကော်မတီဝင်နေနဲ့တိုင်ပင်နေခဲ့ပါတယ
်ကျွန်တော်ကော်မတီအလေးတစ်ဆင့်ထပ်ပြီးတော့ကြိုးစားမယ်လို့ကျွန်တော်ဟိုစဉ်းစားထားပါတယ်ဟုတ်မိကုန်မိလိုက်တဲ့အတွက်ဟိုအဖြေဟိုကောင်းမွန်တဲ့အဖြေတစ်ခုမရပါမယ်လည်းပဲဒီတော်သူဆွေးရွေးဖွဲ့ရုံးကြီးဌာနဟိုအတိမတ်ပြည့်တဲ့ရွာတွေအဖြေအောင်တော့ နန်းစားတစ်ခုပေါ့နော်ကျွန်တော်စပြီးတော့လုံပြပါဘူးအခုလက်ရှိအစိုးရလည်းပြည်သူအစိုးရပဲလीနော်ပြည်သူအစိုးရဆိုပြည်သူလူထုရဲ့အခက်အခဲလိုအပ်ချက်ဟိုဒါဟိုဖြည့်ဆည်းပေးနိုင်မယ်လို့ထင်ပါတယ်ကျွန်တော်တော့တဖြည်းဖြည်းနဲ့ကျွန်တော်တစ်ဆင့်ချင်းကြိုးစားသွားရင်တော့နောက်ဆုံးတော့ကျွန်တော်တို့အောင်မြင်မယ်လို့ထင်ပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကသတင်းတောင်မင်းခန့်၊ရွှေမိုး၊ဒိုးအတန်ကအေးရ၊ဇာနီနဲ့တိုင်ရင်ချင်းစုဖြစ်ပါတယ်။ဒိုးအတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ၊ SoundCloud ၊ YouTube ၊ Android တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအချို့ကြီးရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီနေ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်လေးကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOE American တန်ကနေပြီးတော့ဆက်လက်တင်ပြနေပါတယ်။တော်ရရှိများခင်ဗျာ။လက်ရှိကြုံရတဲ့ COVID ကာယရောဂါအခြေအနေကန့်သတ်တွေကြောင့်ကျွန်တော်တို့ Radio အစီအစဉ်တွေပြောင်းလဲတင်ဆက်နေရမှာပုံမှန်ထုတ်လွှင့်နေကြစနေညတည်းလေးလိုက်အစီအစဉ်နေရမှာစနေညစနေဝိုင်းအစီအစဉ်နဲ့စတူတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ရှစ်လေးလုံးလူလူလှုပ်ရှားမှုနဲ့စံတန်ဖိုးဆိုင်ရာစနေဝိုင်းဖြစ်ပါတယ်မြန်မာနိုင်ငံတမိုင်းမှာတတိုင်းပြည်လုံးအုံကြွခဲ့တဲ့အကြီးဆုံးလူလူလှုပ်ရှားမှုလို့ဆိုရမယ်ရှစ်လေးလုံးဒီမိုကရေစီရေတော်ပုံဖြစ်ခဲ့တာဒီကနေ့ August 10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီရှစ်လေးလုံးလူလူလှုပ်ရှားမှုကြီးရဲ့တောင်းဆိုချက်တွေလူလားချက်တွေနဲ့ရှင်လေးလုံးလှူရှာမှုကြီးမှာလူလူရက်တည်ခဲ့ကြတဲ့စံနှုန်းစံထားတွေဒီကနေ့တိုင်းပြည်မှာဘလောက်ထိပြည့်ပြည့်စုံပြီလဲရှင်လေးလုံးလူလှူရှာမှုကြီးကိုစတင်ခဲ့သူပြည်ပရောက်ကျောင်းသားခေါင်းဆောင်နှစ်ဦးဖြစ်တဲ့ကုမူးသီးစုံနဲ့ကုစုံမင်းတို့နဲ့ဆွေးနွေးတင်ဆက်ထားပါတယ်ကျွန်တော်သားညဦးပါကုမူးသီးစုံနဲ့ကုစုံမင်းကုလို့ညောက်လုံးကပြောရမယ်ဆိုရင်တော့ဒီရှင်လေးလုံးလူလူလှူရှာမှုကြီးကိုစတင်ဥဆောင်ခဲ့တဲ့အထက်မှာပါတဲ့ကျောင်းသားခေါင်းဆောင်နှစ်ယောက်ပါအဲ့တော့ကုမူတီအရှင်ဆုံးတော့ဒီရှစ်လေးလုံးလှူရှားမှုကိုအခုဒီ Let the Loss စိတ်အားဖြစ်ပေါ့ဘာလို့အမှတ်ရဆုံးရှိလဲဗျ။
88ကအမှတ်ရဆုံးဆိုရင်တော့ဒီရှစ်လေးလုံးမှာပြည်သူတွေရဲ့အငြင်းညွတ်ဆုံးဟဲ့လားចောင်းသားတရားအရေးရင်ဆုံးဟဲ့လားကျွန်တော်တို့အောင်ပွဲရအခမ်းအနားဆုံးအချိန်ပေါ့ဗျ။အဲ့ဒီအချိန်ကြီးကိုအမှတ်ရတာပေါ့
။ခုအချိန်နေကာလမှာ LD အစိုးရကအာဏာရလေဒေါက်ဆန်းစုကြည်လည်းတကယ်တမ်းပြောရင်နိုင်ငံတော်အကြီးအကဲတယောက်လို့ဖြစ်နေပါတယ်။စစ်တပ်ကလည်းစုံတရားအာဏာရှိနေတော့မှာပဲ။အဲ့တော့88ကကိုမူးသီးစုံတို့မျော်လင့်ပြီးတော့လုတ်ခဲ့ကြတဲ့အခြေအနေတွေကတကယ်အကောင့်ထက်ပေါ်လာပြီလား
။ပြောခုမလင်းလင်းပြောရတော့မပေါ်ဘူးပေါ့ဗျာ။နောက်ခုလေဒီပေါ်ဖို့တော့စူးစမ်းနေကြတာပေါ့။ဒီလေလုံးကရည်မှန်းချက်တရားကျွန်တော်တို့ဟိုပြောရမယ်ဆိုရင်တော့ဟိုဒီမိုကရေစီလူ့ခွင့်ရေးညီညွတ်ရေးဟဲ့လားကျွန်တော်တို့ဟိုစာသံပေးတဲ့ပြောရတော့အလွတ်လပ်ကျင့်ကြံခြင်းတရားမျှတခြင်းဟဲ့လားအဲ့ဒါတွေနောက်ကျွန်တော်တို့ရဲ့ပုံမှုကောင်းမွန်တဲ့ဘဝတွေ အဲ့ဒီကြွတွေတောင်းဆိုခဲ့တာအခုကျွန်တော်တို့စီမှာလွတ်လပ်တယ်ညီမျှတယ်တရားမျှတာရှိလားအဲ့ဒါကျွန်တော်တို့ဘဝတွေကပုံမကောင်းမွန်လာလားကျွန်တော်တို့လည်းနိုင်ငံသားရောက်တဲ့လူရောက်ဒုက္ခတွေဖြစ်တဲ့လူဖြစ် ICJ ရောက်တဲ့လူရောက်ဟဲ့လားစကလုံးအစ်စ်တွေလည်းပေါ်လာတယ်လေဟဲ့လားကျွန်တော်တို့စစ်ပြေးဒုက္ခတွေခရိုနီတို့ကျူးကျော်တို့စကလုံးအစ်စ်တွေအများကြီးပေါ်လာတယ်အဲ့ဒါကျွန်တော်ခြေလေးလုံးတော့မရှိခဲ့တဲ့စကလုံးလေအဲ့ဒီစကလုံးတွေကလည်းကောင်းတဲ့စကလုံးတစ်ခုမှမပါဘူးဗျာအဲပြည်သူတွေကချင်းပြောရင်တော့88တုံးကကျွန်တော်တို့ကဟိုအာနာဦးသူဦးတယောက်ကစုပ်ပါတာလေတန်ပြည်ရဲ့တရားစတာရင်းမြစ်တွေကိုသူတယောက်ကပါတီကစုပ်ပိုင်တာလေချက်လျင်နေတယ်ဒီနေ့လည်းအညီနေသာမှာပဲကြာရောက်တာအဲ့ဒီနေ့ကျပုံမဆိုးတဲ့ခြေလေးဖြစ်သွားပြီအရန်ဆိုးလို့ပြီဒီကြားထဲမှာခပကယောဂါကြီးလည်းဖြစ်လာတော့ကျွန်တော်တို့ပုံမှန်ပြာဟုတ်ကဲ့သူမဲ့ဖြစ်နေတာပေါ့နော်အမဒီမှာကာယောဂါကြောင့်ဒီဆုံးတဲ့ဥရကဘာမှအနည်းဆုံးလောအောင်ပြောနိုင်နေဟဲ့လားပြောနိုင်ဒါပေမဲ့တခြားယောဂါလည်းသိနေတာရပြန်ပဲအဲ့တော့ဟိုဟိုသူသွားကြည့်ပါရေဝေးတုတ်တာမဲ့ကြည့်စေလို့ပဲသွားကြည့်ကြည့်အဲ့ဒီမှာလူမှုဒုက္ခတွေအများကြီးတွေ့ရလောကမရဲလို့ဖြစ်နေတယ်ဒီလေးလုံးပါရအမှတ်ရတယ်ဆိုရင်ကျွန်တော်တို့ညီညွတ်ခဲ့ကြတယ်ကျွန်တော်တို့သူစီးခဲ့ကြတယ်ကျွန်တော်တို့အကြီးတော်ကိုဒီခံခံနာနာယူတိုက်ကျွန်တော်တို့ကပုံမပေါ့မနဲ့လမ်းကြောင်းအမောင်မောင်နဲ့ဘဝလေးပဲဥတည်ခိုင်လိုက်တာဒီနေ့ဥမတည်ပဲကြောင်းမြန်ပြသွားနေတော့တွေ့ရပါလေ
ဟုတ်ကဲ့ကျွန်တော်ကုဇော်မင်းလည်းမြင်ချင်ပါခင်ဗျာကုဇော်လင်းမင်းကလည်း88ဆပြီးတော့ဥဆောင်ပြီးတော့လှူရှားခဲ့တဲ့သူတွေလည်းမှပါပါတယ်အဲ့တော့ကုဇော်မင်းတို့88တုန်းကလှုပ်ခဲ့တဲ့အချိန်ကြီးအခုဖြစ်နေတဲ့နိုင်ငံရေးအချိန်ကြီးဒါရော88တုန်းကမျှော်မှန်းသလိုပဲလား
လိရှိကာလက1988ကျွန်တော်တို့တောင်းဆိုခဲ့တဲ့ဒီမိုကရေစီရဲ့လူ့ခွင့်ရေးကြီးနဲ့ပတ်သက်ပြီးတော့အားရခြင်းမှုရှိလားလို့မေးခဲ့ဆိုရင်တော့မရှိပါဘူး။ဒါကတော့ရှင်းရှင်းလင်းလင်းပြောရမယ့်စကားပါ။1988ကကျွန်တော်တို့အမှတ်ရခဲ့တာကတပါတီအာဏာရှင်စနစ်အောက်မှာမကြီးမြတ်လို့တွန်းလှန်ကြရင်းကနိုင်ငံရေးစစ်ပြောင်းမှုကြိုးစားခဲ့တယ်။အဲဒါမှတစ်ဆင့်အရှင်ဘွားရှိတဲ့ရှိရောဖြစ်တယ်။ပြီးတော့တက္ကအာနာသိနေတက္ကအာနာသိပြီးတဲ့နောက်မှာ1800ကိုပေါ်လာပြီးတော့အခုအချိန်မှာတော့တရားတစ်ပိုင်းအစိုးရပေါ့ဖြစ်လာခဲ့တယ်ပေါ့နော်အဲ့တော့ဘာလို့သွားတွေ့လဲဆိုတော့ဘာလို့ကျွန်တော်တို့ကြောင်းဖို့ကြိုးစားခဲ့တာကစနစ်ကိုကြောင်းဖို့ကြိုးစားခဲ့တာအခုအချိန်ဒီကစနစ်ကတော့အပြည့်အစုံမပြောင်းနိုင်သေးပါဘူးအစိုးရပြောင်းလဲတယ်လို့ပဲပြောလို့ရပါသေးတယ်ဒီကတော့မှတပိုင်းတစားအစိုးရအစီအမံရှိပါတယ
်အခုလက်ရှိ NLD အစိုးရကပြောမယ်ဆိုလို့ရှိရင်တော့တော်တော်များများလည်းပြောကြပါတယ်88ကပေါ်လာတဲ့နိုင်ငံရေးပါတီနိုင်ငံရေးအင်အားစု88ရဲ့အသီးပွင့်ပါတီတခုလို့လည်းပြောကြပါတယ်အဲ့တော့ NLD အာဏာရနေတာက88အသီးပွင့်တွေကိုဒီမိုကရေစီအင်အားစုဖြစ်စီလူထုဖြစ်စီခံစားခွင့်ရနေပြီလို့ရောယူဆပါလား
ဘယ်လိုလဲမသိဘူးဝေယျလက်ရှိအာဏာရခြင်းဟာ88ရဲ့အသီးပွင့်တဲ့ဆုံးတရားတော့ခံစားရတယ်ပြောရမှာပေါ့နော်။အကြောင်းလဲဆိုတော့ကဘာကြီးအပြောင်းလဲပေါ်မှာအမ်နိုင်ငံကြီးနိုင်ငံကြီးတွေလည်းပြောင်းရတယ်။ပြောင်းရတဲ့ခါကျတော့အဲ့ဒီအပြောင်းလဲပေါ်မှာလက်ရှိအစိုးရဟာ88ကအသီးအဖွင့်တုံးတရားကိုခံစားရပါတယ်။အဲ့ဒီလိုပဲလူလူကလည်းလက်ရှိရှင်တွေမှာ1988ထက်ပြောရေးဆိုခွင့်နေနေလီတော့ဟူလာခဲ့တယ်ဒါပေမဲ့စစ်မှန်တဲ့ဒီမိုကရေစီလူခွင့်ရရပြီလားလို့မေးလို့ရှိရင်တော့အပါကြီးမှာအဲ့ဒီစစ်မှန်တဲ့လူခွင့်ရလောလောဆယ်မရသေးဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုံမိုးသီးစုံကိုမေးချင်ပါတယ်ခင်ဗျာခုနကကုဇော်မင်းပြောသွားတဲ့ထဲမှာ88ကတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရငြိမ်းချမ်းရေးလူခွင့်ရအဲ့တော့ဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရကတကယ်ပဲဒီစံနှုန်းစံထားတွေကိုသူရဲ့စံနှုန်းစံထားတွေလို့သဘောမျိုးပဲဆောင်ရွက်နေလားဒီစံနှုန်းစံထားတွေကပြတ်သွားပြီလားဗမာပြည်မှာဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲကိုမှုသိဆောင
်အဲ့ဒီစံနှုန်းစံထားတွေကိုမလုပ်လို့ပေါ့နော်ပြဿနာရှိနေတာပေါ့ချို့လူဖွေးရေးဆိုင်ရာစံနှုန်းစံထားတွေဆိုရင် NLD ရအကောင့်ထဲမပေါ်နိုင်ဘူးသူတို့မှအကြက်တည်းရှိတယ်ပါညာကိုပြောမကြရဲပေါ့ဗျအဲ့ဒါမဲ့ကျွန်တော်တို့လည်းနားလေအဲ့ဒီစံနှုန်းစံထားတွေဒီချိန်ကာလမှာတော့ပြောရမယ်လူဖွေးရေးပတ်သက်တဲ့စံနှုန်းစံထားတွေမပြောတဲ့အတွက်နိုင်ငံကဒေါ်ဆန်းစုကြည်ကပြစ်တင်လေးပန်နေတယ်။ရင်းတော့ဒေါ်ဆန်းစုကြည်ကိုသူရဲကောင်းလို့နိုင်ငံကကူကွယ်ခဲ့ကြတယ်။ချီးမြှောက်စားခဲ့ကြတယ်။ဒီနေ့ဒေါ်ဆန်းစုကြည်ကိုပြေးထားတဲ့စုတွေရုပ်တယ်။ တောင်ဆန်းစုကြည်ရဲ့ပုံကိုပြန်ဆွဲကြုတ်ကြတယ်ဆိုတော့အမတန်ရှက်ဖို့လည်းကောင်းဝမ်းနေဘူးကျွန်တော်တို့လှုပ်ရှားမှုယူထိတ်လိုက်တယ်ကျွန်တော်ခံစားရတယ်ဝမ်းနေပြီအဲ့ဒါပါလို့ဒီစံနှုံးစံထားအဲ့တော့စီးပွားရေးကိုပြန်ကြည့်ရင်လည်းကျွန်တော်တို့ခရိုနီတွေလက်ထက်မှာပဲအရင်မြစ်တရားကြည့်စစ်တပ်လည်းမှာဗမာပြည်ကမြို့ရိုင်းကစားထွက်လိုက်တိုက်တဲ့အသေးသေးကြီးကြီးအလတ်အလာမြို့ရိုင်းကထွက်လိုက်တာနဲ့မြေကတက်ပိုင်ပြီဆိုစားတွေ့ရတယ်ဗမာပြည်မှာအရင်မြစ်ကမြေပဲရှိတယ်လှုပ်အားရှိတယ်ဒီနှစ်ခုပဲရှိတယ်လှုပ်အားကပြည်ပကိုရောက်အရင်မြစ်ကစစ်တပ်ရဲ့လက်ထက်ရောက်တယ်ခရိုနီရဲ့လက်ထက်ရောက်တယ်အဲ့လိုရောက်နေတဲ့ခါကျတော့ဘယ်လိုအရင်မရှိတော့ဒီတိုင်းပြည်ကဘယ်လိုစီးပွားရေးတပ်တော့လုပ်မလဲပြည်ပြောင်းဘာနဲ့သွားလုပ်ကြပါတော့ကျွန်တော်တို့မှာတက်ကနိုလော်ဂျီရှိဘူးလေကျွန်တော်တို့မှာဖူပရိုဒက်ရှင်မရှိဘူးလေကျွန်တော်တို့မှာရှိနေတာလုံအားနဲ့မြေကြီးအဲ့ဒီမြေကြီးကလည်းမရှိဘူးလားလည်းမရှိဘယ်လိုစီးပွားရေးကိုပဲအမေစုကလုပ်ပေးပါလဲကြီးစရာကြီးဖြစ်နေတာနားလေတယ်အဲ့တော့ဒါကြောင့်မလို့စီဝိုင်းမှလည်းစံနှုန်းဆက်တာပညာရေးပြီးခဲ့တဲ့အတုံးကဒုံလေးတစ်ကလှူရှားမှုတော်ဖြစ်သွားသေးတယ်။ဒီနေ့စနေကြီးအုံဖွားပြောင်းစစ်တည်တော့အပေါ်ရန်လေးကျွန်တော်တို့လုပ်လို့မရသေးဘူး။ဟာကကျွန်တော်တို့သိတယ်တစ်ခါ။ဒါပေမဲ့စံနှုန်းဆန်တာတွေစပြောင်းအောင်။အမှားပြည့်ရဲ့တကယ့်ကိုဒီမိုကရေစီပညာရေးကျွန်တော်တို့ပါတယ်။ဆွေးရည်ပါလာတယ်။ဟာကကျွန်တော်တို့ဒီဘက်မှာဒီနိုင်ငံတကာမှာကပ္ပတိုင်းတိုင်းနိုင်ငံအကြီးဆုံး liberal art လို့ခေါ်တယ်။အဲ့ဒီ education ကို introduce လုပ်ပါဗမာပြည်စတင်ကျင့်သုံးပါတော့ကျွန်တော်တို့ဒါလူသွားကျင့်သုံးလို့စစ်တပ်ကလည်းအဲ့လားဂျန်နဲ့အင်အားစုတွေကလည်းဘယ်သူကလာကန့်ွက်ပဲလဲကန့်ွက်ရင်လည်းကျွန်တော်တို့ကဆက်လက်တိုက်ပုံမရပါပဲဒါပညာရေးပြောသူတို့အာဏာကိစ္စပြောနေတော့ညာရေးကိစ္စကလေးတွေအနာဂတ်အတွက်ကြောင်းလဲပြပါလို့တော့လေကြောင်းလဲမဖြစ်လာဘူးပညာရေးဘက်မှာလည်းပြန်ကြည့်ပါအဲ့တော့တခါကျွန်တော်တို့ပြန်ကြည့်လူမှုရေးပိုင်းတွေမှာပြန်ကြည့်ရင်လည်းအလားတူပဲအဲ့လားလူမှုရေးတွေမှာဆိုလို့ရှိရင်အလားအိမ်တွင်အကြပ်ဖွဲ့မှုတွေကလေးတငယ်တွေအကြပ်ဖက်ခံရတာတွေကလည်းတောင်းလျှောက်ဖြစ်တယ်အေးအေးဆောင်ရွက်မှုတွေကလည်းမရှိအေးအေးချက်ဖို့ကောင်းတယ်ဟိုဗစ်တိုးရီးယားအမှုပေါ့နော်ဟိုတိုင်းပြည်ပြည်သူဖြစ်တဲ့အမှုဆိုရင်ပြောင်းနိုင်ငံတကာရှိပြည်သူတွေရှိပါလေပြောင်းမပြောက်ပါအဲ့ဒီအတွက်ကအမျိုးသားဒီမိုကရေစီဆိုတဲ့တော့တော်တော်ကိုယ်တည်းတော်တော်ထဲမှာရောက်နေတယ်သူတို့ကျွန်တော်တို့ကအားကိုးထားတယ်ပြည်သူကအားကိုးထားတယ်သူတို့ကမဆိုးပါဘူးဒါကိစ္စတွေအတွက်ကိုသူတို့ကအတန်တွေကိုကျွန်တော်တို့ပြည်သူ့ရဲ့ခံစားချက်ကိုပုံတွေပေါ်တို့ပြရမှတ်တမ်းတွေပြရအဲ့ဒါတွေကလည်းမရှိပြအ
ဲ့ဒါကြီးကသူတို့အနေနဲ့လူလူလူလာတဲ့အခြေအနေကိုအပြောင်းလဲတွေဖြစ်လာဖို့သူတို့လုပ်နေတယ်ရွေးကောက်ပွဲမှာဆိုရင်လည်းပြောင်းလဲရမယ်ဆိုတဲ့ကြီးကြော်တဲ့သူတို့သုံးပါတယ်အဲ့တော့ကိုမိုးသီးပြောနေပုံရဆိုရင်အခု NLD အစိုးရကဒီ88တောင်းဆိုချက်တွေစံနှုန်းစံထားတွေပေါ်မှာရှိနေဘူးဆိုတဲ့သဘောလား
တွေးပြီးနေပြီကျွန်တော်တို့လိုပဲတော်တော်ကြီးကိုတွေးပြီးနေတာဒါနိုင်ငံရေးနဲ့နိုင်ငံရေးစကားပြောလို့ဒီအချက်ပေါ်ပြပေါက်ပြရင်တမားရီအဆင့်ပြောက်တော့တယ်နိုင်ငံကြီးကကိုယ့်ကိုပေါက်ပြမှလူတွေကမသိကြဘူးအဲ့လိုပဲတမိုင်းမှာပြီးတော့ဦးလေးဝင်သွားထမေးကြည့်ရသူတက်ဖရားကအကြောင်းတကာကြီးတို့တိုက်ပြီးတော့ကောင်းဆုံးလုပ်ခဲ့တယ်ပဲသူတို့ပြီးသေးသွားတာပဲမဆလာပါတော်ဝင်တွေသွားကြည့်အဲ့တိုင်းပဲသူအနေနဲ့ယူသွားမေးကြည့်သူတို့တိုက်ပွဲဝင်နေတယ်ခါလေးသူတို့တိုက်နေတာလားတိုက်ပြီးပြောင်းလဲလုပ်နေဒေါန်ဆန်းစုတီပဲလုပ်နေတော့ရှင်းတော့အခုသွားကြည့်လိုက်ပြာဂန်ကိုပါစင်တဲ့ကတ်တွေဖြစ်လာကတ်တော့လူတစုကိုကိုးကွယ်တဲ့ကတ်အဆင့်ရောက်သွားတယ်လူတယောက်ကိုကိုွယ်တဲ့အဆင့်ဖြစ်သွားပြီဒီမိုကရေစီဟာကိုလူတယောက်ကိုကိုွယ်တာပေါ့ဘူးတနည်းတစ်ခုချင်းခုနကကိုစောမင်းပြောရသလိုကျွန်တော်တို့စနစ်ကြီးကိုပြောင်းလဲဖို့ကောင်စားစုကြီးကိုခေါင်းဆောင်တင်ခဲ့တယ်ဆိုတာဩနိုင်ငံတကာကပြန်လာနိုင်ငံခြားကပြန်လာနိုင်ငံတကာထွေးကြုံနေရှိလာတယ်အေးဒီမဆလာဦးနေဝင်တို့ဦးစိန်ဝင်တို့တက်တော့သာတယ်အဲ့လားသူတော်အုပ်ချုပ်ရင်တော့ပိုကောင်းပါနိုင်ငံတကာနိုင်ငံတကာစံတော့အဲ့ဒီတိုင်းကျွန်တော်တို့လိုချင်လို့ကိုတင်ခဲ့တာအခုပြန်ကြည့်စားဘာဖြစ်သွားလဲပြည်သူလူထုကကအထိကိုကိုွယ်တဲ့ဆင်ရောက်ပါလူတယောက်ကိုကိုွယ်တယ်ဘုပ္ပမပြန်ကြည့်လိုက်ကျွန်တော်တို့ကြမ်းဖက်ဖွံ့ဖြိုးရေးမှာလည်းကိုကိုွယ်ကွယ်နေကြတော့မယ်ဟာလားအမျိုးသားကြီးအစွန်ရောက်တယ်ဒီဘက်ကလည်းအလားတူပဲအဲ့တော့ဘဲအောင်သွားပြီးတိုးတက်တယ်ပြောမလဲဒါကိုပေါက်ပြန်တယ်မပြောဘဲပါတီကိုပြောမလဲဘဲပါတီကိုကျွန်တော်တို့ကသူတော်ကောင်းလို့ပြောရမှာ
ကိုစော်မင်းရဲ့အမြင်လည်းသိကြပါတယ် NDR 88နိုင်ငံမှာပါမယ်ရှိနေတော့မယ်လားပြေဖြေလို့ယူဆပါလား
ပြောရရင်တော့နည်းနည်းတော့ဖြစ်တယ်ဗျအကြီးကကလက်ရှိအမျိုးသားကူကြီးဖွဲ့ချုပ်ကတိုင်းပြည်ကိုအုပ်ချုပ်တယ်2008ဖွဲ့စည်းပုံအောက်မှာပေါ့နော်ကျွန်တော်အနေနဲ့2008ဖွဲ့စည်းပုံအောက်ကိုဝင်ပြီးတော့ရုပ်တော့ဘဝဝင်ရင်းကိုကျွန်တော်အနေနဲ့မကန့်ွက်ခဲ့ဘူးဘာကြောင့်လဲဆိုတော့ရစုံတရားပြောင်းလဲနိုင်မလားဆိုတဲ့ညှော်လင့်ချက်နဲ့ဒါပေမဲ့ရုပ်တော့ဘဝနိုင်ပြီးတော့အစိုးရဖြစ်လာတဲ့အချိန်မှာအနေဒီအနေနဲ့လုံးတင်တဲ့လုပ်တီကိုမလုပ်ခဲ့ဘူးတော်တော်များများကိုပြက်ကွက်ခဲ့တယ်ရအထူးသဖြင့်တော့ဒ
ဒီအမျိုးသားပြည်နယ်တင်းညက်ရေးမှာစစ်တပ်နဲ့တင်းညက်ရေးကိုဦးစားပေးလုပ်တယ်ဆိုကျွန်တော်အတုံးနဲ့တုံးနဲ့တော့စစ်တပ်ပါစားပြီးအမျိုးသားပြည်နယ်တင်းညက်ရေးပေါ့နော်ကျန်တဲ့တိုင်းတိုင်းအင်အားစုရေးဒီပေါ်စီအင်အားစုကြီးနဲ့ပတ်သက်ပြီးတော့ဒီလူရှုတယ်လို့တောင်ပြောလို့ရတယ်ခင်ဗျာအဲ့တော့လက်ရှိအပြောင်းလဲမှာသူရဲ့အားနည်းချက်ကဟိုတချိန်တုန်းကကြီးစရာစကားတွေပြောလို့ရှိလို့ရှိရင် ကိုယုတ်ခင်ရောဇာတ်စုကြီးကိုဆွဆွဲခဲ့တယ်လို့အတိမဲ့ဖြစ်နေတဲ့နားလို့တောင်မြင်နေရတယ်အဲ့ဒီအနေထားမျိုးဖြစ်နေတယ်ပေါ့အဲ့တော့ဒီဖီဒီလို့မပြောချင်ပေမဲ့အဲ့ဒီနေပါတော့ဖြစ်နေတယ်လို့ပဲပြောရမှာအချိန်ရောက်ပြီပါပြီအဲ့ဒါတော့
energy အစိုးရပေါ်တုံးသက်ချက်ပါအခုဒီ86မျိုးဆက်ဘယ်လဲဆိုတဲ့ကိစ္စကိုသွားကြည့်ပါလေအခုက86မျိုးဆက်ကဒီဆိုလိုတာက88မှာထင်ရအုပ်ဆောင်ခဲ့ကြတဲ့ကျောင်းသားခေါင်းဆောင်တွေကိုအဓိကရည်ညွှန်းပါလေ တချို့ကတော့နိုင်ငံရေးပါတီဖွဲ့ကြတယ်နောက်တချို့ကဆူရမှုတဲ့ရပ်ဖက်ဖွဲ့စည်းတွေမှာရှိနေပါတယ်နောက်ကွန်မိုးတီတို့ကုဇော်မင်းတို့ဆိုလဲပြပမှာပဲပြန်နိုင်တဲ့အနေထားတော့မရှိသေးပါဘူးအန်အေဆူကဆော်ဗိုင်းကလာရောကဆိုရင်ပြုံခဲ့အောင်မရပါဘူးအဲ့တော့86မျိုးဆက်ရဲ့ဒီနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်ပါဝင်ပတ်သက်နေတဲ့အနေထားဘယ်လိုမြင်လဲဗျကုဇော်မင်းရေးဖြစ်ပြီးပါကျွန်တော်တို့
ကာလာအင်အားစုတွေနဲ့နိုင်ငံကြီးရဲ့ကျွန်တော်တို့ညံ့လာတော့အမှန်ပဲဗျ။အကြောင်းလဲဆိုတော့ဘူကျွန်တော်တို့ကြီးပင်လာတဲ့ဘွားဟာစံချိန်စံချုံပြီးတဲ့ပညာရေးစနစ်ကိုတင် ကြာကြီးအများကြီးရှောက်ယူစာရေးဖတ်စရာမလိုဘူးဝေကျောင်းဆန်ဘာတွေလုပ်ခဲ့တယ်ဆိုတာကိုပြန်ကြည့်လို့ရှိရင်ငါတို့ဘာလုပ်တင်တယ်ဆိုတာကိုမင်းတို့ပြန်ပြန်လိမ့်မယ်။တော်ရကျွန်တော်သိရှိမှာအားနေတဲ့အချက်ကနိုင်ငံရေးကိုနိုင်ငံရေးတည်တတ်တာလုပ်ဖို့ဆိုတာတဲ့မပြတ်မသားလုံလာထွေလာအယူဆတွေရှိကြတယ်။ပေးဆက်သူတက်တက်တို့ဟာလားငါတို့ကအာဏာမမဲ့ဖူးလို့အာဏာမျိုးတွေအတွေးခေါ်တွေနဲ့လုံးန
แม่มาอุชิตะลุดูยุนะลุดูขึ้นเลยไอ้တော့ทุรุจาไอ้แค่มานักงานยีปาร์ตี้ชื่อชื่อดีอ่ะတော့รอดๆจะปิดุปาร์ตี้เยอยู่บ่ได้นักคู่เยบ่เนาะไอ้တော့ทุรุนี่อนาคตนักงานนี้อ่ะอะชื่อปาร์ตี้เนี่ยนักงานนี้อ่ะรอดๆนักงานว่าอู้ส่องนายเนี่ยเฉินนี่บ่ไม่อยากได้กูถ้าเกิดเนี่ยเฉินๆมาတော့ทุรุหา နိုင်ငံကိုဥဆောင်နိုင်တဲ့အခြေအနေကိုရောက်လာတယ်။အကြောင်းလဲဆိုတော့ခေတ်ကြီးပြောင်းတဲ့အချိန်မှာဒီရောင်းနိုင်ငံကိုထွက်လာခဲ့ရတယ်။ပြည်တွင်းမှာလည်းပွင့်လင်းလာတဲ့အခါမှာပညာရေးစနစ်ကိုတခုတကယ်ကြိုးစားရတဲ့လူတွေရှိကြတယ်။အဲဒီလူတွေတာဝန်ယူလာတဲ့အချိန်ရောက်လာခဲ့မယ်။နောက်ရှိသရှိအတွက်ယူရှိတဲ့နိုင်ငံရေးအင်အားစုတွေကငါတို့လို့ကဖြစ်တော့မယ်ဆိုတဲ့အသည့်ရောက်တဲ့အချိန်မှာအနာဂ
ဒီရဲမှာလည်း88ကနေပြီးတော့ဥဆောင်ခဲ့တဲ့ចောင်းသားခေါင်းဆောင်တချို့ပါပါတယ်ဒါကအနာဂတ်ဖြစ်လာမလားဒါမှမဟုတ် NLD မဟုတ်တဲ့တခြားအနာဂတ်နိုင်ငံကြီးလား
အဓိကကတော့ဟိုအဲ့ဒီမှာလည်း88လူငယ်တွေပါပါဟိုចောင်းသားလူငယ်တွေကြီးကြပါတယ်ဒါပေမဲ့ဘာကွာဝါလဲဆိုတော့ဒီဘက်ကျွန်တော်တို့မြန်မာမှာရှိတဲ့88ဒီရဲ့အနေထားကနိုင်ငံကြီးကဒွတ်ခေါ်ဖို့ပိုလွတ်လပ်တယ်ဗျပိုလွတ်လပ်တယ်အဲ့ NLD ကိုရောက်သွားတဲ့လူငယ်တွေကတော့ဒီပါတီဖောင်ထဲမှာလှုပ်ရတဲ့အပြင်မှာဒူးတယောက်ကအမိန့်ကိုနာခံပြီးတော့ဒုံးလုံးကလှုပ်ရတဲ့အစင်တဲ့ဒိတ်မကွာတဲ့အလုပ်ကိုသူတို့လုပ်နေရတယ်ပေါ့နော်အဲ့တော့ဒီ get creative ပေါ့နိုင်ငံကိုဥဆောင်တဲ့အခါမှာဒီဘလို့စံနှုန်းနဲ့ပုံဖော်မလဲဆိုတာကတော့ဒီရဲ့မြန်မာ88တွေမှာ dream ကပုံများပါတယ်ပုံများပါတယ်နောက်တစ်ချက်ကဟိုကျွန်တော်ပြောနေတဲ့ဇာတ်ပေါ့နော်အဲ့ဇာတ်ကတော့အဓိကကဒေါအောင်ဆန်းသူကြည်လက်ထက်အခုအချိန်မှာစစ်တပ်ရှိနေသေးတယ်ဟုတ်ပြီဒေါအောင်ဆန်းသူကြည်လွန်သွားတဲ့အချိန်မှာတော့စစ်တပ်ကထွက်သွားမလားလို့ပြန်စဉ်းစားကြည့်တော့ကျွန်တော်နေမမြင်ဘူးအဲ့တော့ဒိတ်ဆုံးထိတ်တိုက်တွေးရမယ့်အချိန်မှာကျွန်တော်တို့ယူဆက်ကျွန်တော်တို့နောက်ယူဆက်တွေနဲ့ထိတ်တိုက်တွေးရတော့မှာပဲစစ်တပ်အဲ့လိုထိတ်တိုက်တွေးရတဲ့အခါမှာစစ်တပ်ယူတီဒိုးလေးစားလောက်တဲ့အတွေ့အကြုံရှိခဲ့တဲ့
ရှိတဲ့ရှိကကျောင်းသားလူငယ်ခေါင်းဆောင်ဟာအဲ့ဒီဘာလို့တော့တယ်မရှိပါဘူးအမြင်ဆုံးရှိတယ်ဆိုရင်ရုံချိုအခုဝင်သွားတဲ့ကိုတင်းစန်းလို့လောက်အဲဒါကကျောင်းသားတမန်ကမှတာဝန်ယူခဲ့တဲ့အမြင်ဆုံးလူတွေပဲရှိကြပါတယ်ဒါပေမဲ့အားရကျင်းတဲ့ကြတော့မရှိပါဘူးဟုတ်ကဲ့ခင်ဗျကျွန်တော်ကိုမိုးတီးကိုမိကျင်ပါတယ်ခင်ဗျကိုမိုးတီးဆိုခုနကအစောပိုင်းကဖြေသွားတဲ့အခါမှာ87ပတ်သက်လို့အ
အခုလိုပြောင်းလဲလာတဲ့အချိန်မှာပါတီတွေခွဲထောက်ကြတယ်၊သူ့ဟာလူသွားကြကြတယ်။ဒါပေမဲ့လည်း88မျိုးဆက်ဆိုတဲ့အနေအထားနဲ့အားကောင်းမောက်တန်ဒီအပြောင်းလဲကာလမှာဖြစ်မလာတာဘာကြောင့်မလဲ။ကုမုတီရဲ့သုံးသပ်ချက်သိချင်ပါတယ်
။သူတို့အားလုံးကအခက်အခဲတွေရင်ဆိုင်ရတယ်ကြီးပါတယ်။နိုင်ငံရေးအနေအထားယူကဟိုအားလုံးတစ်စုတစ်စီးတညီရွတ်တဲ့ရပ်နိုင်တဲ့အနေအထားမဖြစ်လာအောင်ဖြစ်သွားတယ်လေ။အဲထောင်ကြတယ်လူကြတယ်တော်တယ်ရောက်ရောက်တယ်။ရောက်တဲ့ခါကျတော့ပြည်ပရောက်တဲ့လူတွေရောက်တယ်ဆိုတော့သုံးစုတွဲထားလား။အဲ့တော့အဲ့တဲ့ communication ပေါ့နော် communication နဲ့30လောက်ပြတ်သွားတယ်နောက်ပိုင်းကျတော့မှကျွန်တော်တို့ကပြန်ပြီး communicate လုပ်လို့ရလာတယ် communication ကအရေးကြီးတယ် internet media telephone ပို့ social media အခုကအညတ်တက်တာပေါ့ပါတယ်ပေါင်းရတဲ့အတွက်ကျွန်တော်တို့ဖုန်းဘက်ပြုံးနေပါတယ်အချိန်မှာကျွန်တော်88အရသူညာလည်းစီးလုံးညွှတ်လာလိမ့်မယ်အဲဒီလိုနိုင်ငံရေးအထူးအချို့တစ်ချို့အခုအကြောင်းတွေတွေလည်းအရင်မြန်ငယ်အဲဒီကာလမှာသူတို့ရဲ့ကုန်ဆောင်မှုကရောက်လာလိမ့်မယ်အဲ့တော့အခုကိုပြောဦးဇော်အောင်စန်းစုကြည်အလွန်ပြောနေတယ်ကျွန်တော်ပြည်ရွှန်းသားအောင်စန်းစုကြည်ဒီတန်းဒီဒီလိုဖြစ်လာကြောလက်မခံနိုင်ဘူးလက်ပိုက်ကြည့်နေမှာလည်းမဟုတ်ဘူး88အရသူတွေကလည်းဘယ်သူမှကြည့်နေအခုအများကြီးသိခံတယ်ဒီ generation ကျွန်တော်အဲ့ဒီဘက်ပေါ့ကျွန်တော်ချီးကျူးပါတယ်ကျွန်တော်ရေဖို့အဖြစ်လို့လဲဆိုတော့အော်ဇော်အောင်စန်းစုကြည်တက်လာတယ်သူအောက်မှာငါတို့တင်ကြီးတညွတ်ထဲလိုက်မယ်စီစီလုံးလုံးလည်းကြာပြေးတယ်ဟာလာအာသူနောက်မှာအကုန်လုံးကျွန်တော်ဝိုင်းရပြီးခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဝိုင်းရပြီးပဲသူကဝိုင်းရခံတာပေါ့ဘူးလေအဲ့ဒါကိုကျွန်တော်87လေးကကျွန်တော်သိတယ်ကျွန်တော်အရင်ဆုံးသိတာ။အသိတော့ကျွန်တော်ကိုယ့်ဘက်ကိုပါတီထောင်ထားလိုက်ရတယ်။သူစီသွားလက်တွဲဖို့သွားတယ်သူတို့စီဝင်ဖို့သွားတာအဝင်မခံဘူး။အဲ့တော့သူတို့2015တုန်းကလည်းကျွန်တော်ကြိုပြောတယ်အေးမဝင်နဲ့အဲ့တော့မသွားနဲ့မင်းတို့လက်ခံမှာ။အဲ့တော့မင်းတို့ကိုယ့်ဘက်ကိုဝင်ဖို့ပြင်းနေ။ကိုယ့်ကိုယ်လေးဟဲ့လားဝိုင်းရနေလေကိုယ့်နိုင်ငံရေးစစ်မပြောက်စေဘူး။သူကစင်မှာပြက်ပြီးသွားဝိုင်းရတာ။အိုးအဲ့တော့သူတို့ဟိုကနောက်ဆုံး last minute ကျမှတော့ decision ချလိုက်တော့အောင်စန်းစုကြလက်မခံဆိုအကုန်လုံးကဘာလို့ ਆ မှမသိဖြစ်သွားတာပေါ့အဲ့ဒါလည်းကျွန်တော်တို့အတွက်အကြီးမားဆုံးဟိုကထိုးနှက်ခံဖြစ်သွားတာဖြစ်သွားတဲ့ခါကျတော့ဂျီလူတွေအထွေကြုံရှိနေပြီတိုင်းပြည်တွေဆုံးလုပ်ခဲ့တယ်နှစ်နာခံခဲ့တယ်သူတို့ကလွတ်တော်တွေမှာသွားပြီးဥပဒေပြမှုတွေလောက်ရတော့မယ်အချိန်လောက်ရတော့မယ်အရွယ်ဗျာဟာဒီအကောင်ဆုံးဟိုလူဘဝမှာအင်အားအခွန်အားတွေအပြည့်ညံအားတွေအပြည့်ဆုံးချီသူတို့အချိန်ကြီးဖြစ်သွားတယ်အခုတော့ကိုကြီးတယောက်ပဲပါတီထောက်ပြီးထွက်လာရတယ်။အဲ့ဒါမေကိုနိုင်တို့ကသွားတောက်ခံရမှာ။သွားအားပေးရမှာ။ဘာဖြစ်လို့ကိုကြီးတို့ပါတီကိုအားပေးလဲဆိုတော့ခုနကကျွန်တော်ကြားသေးတယ်။ကျွန်တော်တို့ကတော့တောက်ခံတယ်အားပေးမှာ။ဟဲ့လားကျွန်တော်ရှင်လေးလုံးနဲ့ကျွန်တော်မလုံနိုင်လုံနိုင်လေလို့အားပေးရမယ်သွားတောက်ခံရမယ်။ဒါကိုရဲ့အနာကကိုရဲ့ပြောလင်းချက်တဲ့။
ဒီနေရာမှာကျွန်တော်ကုမိုးသီးစုံကိုဒါဆိုရင်မေးချင်ပါလေပြောရမယ်ဆိုရင် NLD ပါတီကလည်း88ထဲကနေထွက်လာတယ် NLD မျိုးနယ်အစင်းစင်းနေမှာဆိုလဲတပိတ်ခေါင်းဆောင်တွေကနေပြီးတော့မျိုးနယ်ခေါင်းဆောင်တွေတိုင်းခေါင်းဆောင်တွေဖြစ်လာတယ်သူတို့ဟာလည်း88အင်အားစုပါလို့ပြောနေတာရှိပါလေကုမိုးသီးကရော NLD ပါတီနဲ့ပတ်သက်လို့88အင်အားစုအနေနဲ့လက်ခံပါလား
ချက်တယ်ဗျလက်ခံဖို့တော်တော်ကြက်တယ်တို့လုံးတော့လုံးခက်ကြတယ်ခြေလေးလို့စောင့်အခဏမှာကျွန်တော်တို့ကဟိုသူတို့ပါတီဘက်ကိုရောက်သွားတယ်လေကျွန်တော်တို့ဒီဘက်ကတောင်းတာထောက်ထားမှုမြူဒိုင်လိုရှာမှုပိုင်းမှာရပ်တည်နေခဲ့ကြတယ်။ဒီလေတော့မှ88အတွင်းမှာပါခဲ့ပေမဲ့ initiative role ပါလို့ကျွန်တော်ပြောစရာရှိတယ်။ initiative ဥဆောင်စတင်ဥဆောင်လေကြတဲ့အဲအခန်းကဏ္ဍသမိုင်းပြေသမိုင်းအချက်တွေပို့တော့ကပ်ပြောလို့ပြရတယ်။အဲ့တော့စဉ်းစားကြည့်လေအခုပြည်သူလူထုကဒေါန်စားစုကြည့်မရှိတော့ဘူးဆိုဘသူ့ကိုပြောလဲ။အများတို့ကိုယ့်အဝယ်စဉ်းစားကြည့်ဖို့ဒီ88အင်အားစုတွေပဲသူတို့ပြောနေတာပဲပြောနေတာပဲကျွန်တော်တို့ဒီဘက်ထွက်လာကြတယ်။လက်စားထဲရောက်တော့ကျွန်တော်တို့88 20အစိတ်ကလေးတွေကိုသူတို့များကခေါင်းဆောင်မှုနဲ့တထားနေတယ်။ကျွန်တော်မှမဟုတ်အားလုံးဒီသူကိုပြီးခဲ့တယ်။ကျွန်တော်တို့တောင်းကြည့်အတွင်းမှုတွေဥပထားတွေဘက်ဘက်တွင်းမှုတွေပုံကျွန်တော်တို့ရှာဝင်ပေးကြတယ်။ဒီနေ့ဒီခုနကမြို့နယ်ပါတဲ့ကကျွန်တော်လေးစားတယ်သူတို့ရဲ့ရှေ့လေးလို့ contribution တွေအတက်ခံနာတဲ့တဲ့ပါပဲ။လာပြီမဲ့သူတို့က policy making မှာသူတို့မနေခဲ့အောင် policy making မှာ drawn sense ကြီးကချုပ်ပိုင်တာ88တရားကိုယ့်ဟာ policy လောက်လာကိုယ့်ဟာ debate လောက် democracy ကိုကျင့်သုံးလာတဲ့အင်အားစုဒါကြောင့်သူတို့မှာ value ရှိတယ်သူတို့မှာ leadership အခြေအနေရှိတယ်
ကျွန်တော်နောက်ဆုံးအာဇင်နာလေးတစ်ခုမေးချင်ပါတယ်အဓိကတော့88ရဲ့တဘောတဘာဝပေါ့နော်အဲ့တော့ကျွန်တော်နောက်ဆုံးကိုဆောင်မင်းကိုအရင်မေးချင်ပါတယ်ခင်ဗျာအဲ့တော့88ရဲ့စိတ်ကူးစိတ်တန်းဖြစ်ချင်တဲ့ဟာမျိုးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘယ်လိုပုံဖော်ချင်တာလဲ
အဓိကတော့မြန်မာနိုင်ငံမှာကဒီတိုင်းရင်းသားတွေနဲ့စုပေါင်းဖွဲ့စည်းထားတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဖြစ်စီချင်တဲ့ပုံစံကဒီမိုကရေစီရဲ့လူ့ခွင့်ရေးရဲ့စစ်မှန်တဲ့ဆွဲလေရေပေါ့ကျွန်တော်အားအိုက်စနစ်ကိုကြောက်ချင်တယ်စီးပွားရေးကတော့သကလုံးကြည့်ကြပြောမယ်နားရှိစီးပွားရေးပါပေါ့ဗျာဟိုအခုတည်းကအစိုးရကတော့သူ့ရဲ့စီးပွားရေးစနစ်ကိုကြည့်ကြည့်ကြမပြောဘူးဟိုဒီကွက်စီးပွားရေးဝါဒဆိုပြီးတော့လုံးချတာတဲ့အနေအားဖြစ်တယ်ဘရော့ဇယ်ချင်းကြီးတော့ဟိုကမိုးလီပြောရတဲ့လိုနိုင်ငံရေးကိုလည်းအမေရိကလည်းဝန်ကြီးချုပ်ပြီးတော့လုပ်ထားတယ်လို့စီးပွားရေးကိုလည်းစစ်တပ်ကလုံးကြီးအုပ်ပြီးတော့လုပ်ထားတယ်အဲ့ဒီအနေအားကိုကျွန်တော်လွန်ဆန်းနေတယ်အဲ့ဒီအင်တာဗျူးကိုလွန်ဆန်းခဲ့နိုင်ငံရေးပုံစံစီးပွားရေးပုံစံတစ်ခုကိုကျွန်တော်ဖြစ်စီခြင်းနဲ့ဆန္ဒကျွန်တော်မှရှိပါ
ဟုတ်ကဲ့ကုဇော်မီကျေးဇူးပါကျွန်တော်ကိုမိုးသီးစုံနဲ့အဲနောက်ဆုံးမိကျမာလေး88ကနေပြီးတော့မျှော်လင့်ခဲ့ကြတဲ့စိတ်ကူးစိတ်တန်းတိုင်းပြည်ကိုဘလို့ပုံဖော်ကြတာလဲကိုမိုးသီးစုံရဲ့အမြင်သိကြပါလိမ့်ခင
်ဗျာကျွန်တော်တို့တိုင်းပြည်ကိုကြီးကြပ်ခံရတဲ့နိုင်ငံတော်ကြီးတရားပြည်ကျွန်တော်တိစောက်ချင်တယ်အဲဒီနိုင်ငံမှာနေကြရင်လူ့ကိုရေးအလားကျွန်တော်တို့မြန်မာပြည်တရားမျှတရေးတဲ့အကုန်ရှိတဲ့နိုင်ငံတော်ကြီးကိုကျွန်တော်တို့စောင့်ချင်တယ်အဲ့ဒါကျွန်တော်တို့ရဲ့အချီးမဆုံးအိမ်မက်ပဲကြီးမဆုံးမျှော်လင့်ချက်ပဲ
88လှုပ်ရှားမှုနဲ့ယနေ့နိုင်ငံရေးအခြေအနေသုံးသပ်ချက်88မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ကိုမိုးသီးစွန်ကုဇော်မင်းတို့ရဲ့အမြင်တွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်သားညဦးပါစနေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီနေ့ဟာမြန်မာနိုင်ငံတဝမ်းမှာတပါတီအာဏာရှင်အစိုးရကိုဆန့်ကျင်ပြီးတော့ရှင်လေးလုံးလူလူအုံကြွမှုကြီးဖြစ်ခဲ့တဲ့32နှစ်မြောက်အနေဖြစ်ပါတယ်ရှင်လေးလုံးရေးတော်ဘုံဟာပြည်သူလူထုတရားလုံးနဲ့ဆိုင်တဲ့ရေးတော်ဘုံကြီးဖြစ်တဲ့အတွက်ဒီနေ့မှာအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တဦးတယောက်ကဥဆောင်တာမျိုးမဟုတ်ဘဲလူထုတရားလုံးပါဝင်ပြီးတော့အထိမ်းအမှတ်အခမ်းအနားတွေကျင်းပကြတယ်လို့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်သူကိုချင်မီက VOE ကိုပြောပါတယ်လွန်ခဲ့တဲ့32နှစ် 1988 ခုနှစ်ဩဂတ်လ10ရက်နေ့ကနိုင်ငံတော်လူထုတရားလုံးလမ်းတွေပေါ်ထွက်လာပြီးတော့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဥဆောင်တဲ့အစိုးရနှုတ်ထွက်ပေးဖို့နဲ့ပါတီစုံဒီမိုကရေစီစနစ်ဖော်ဆောင်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုချက်ကိုလည်းရောတဲ့အစားဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ဥဆောင်တဲ့အစိုးရကစစ်တပ်ကိုတုံးပြီးဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေခဲ့ပါတယ်။ဒီကြောင်ထဲမှာပဲအကြောင်းသားတွေဥဆောင်တဲ့ဆန္ဒပြတဲ့သူတွေဟာနောက်ဆုံးမသွားပဲဆက်ပြီးတော့ဆန္ဒပြခဲ့တာကြောင့်နိုင်ငံတော်အစိုးရအုပ်ချုပ်ရေးရန်တရားတွေရပ်ဆိုင်းသွားတဲ့အခြေအနေအထိရောက်ခဲ့ပါတယ်ခင်ဗျာရုရှားတရုတ်နဲ့အီရန်နိုင်ငံတွေဟာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူတို့သဘောကျတဲ့သူအနိုင်ရလာအောင်အမေရိကန်ပြည်သူတွေကမဲပေးနိုင်ဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာဂျောင်းဝင်နောက်ဆက်တာတွေကိုတက်တက်ကြွကြွလှုပ်ဆောင်လာနေတယ်လို့အမေရိကန်အစိုးရရဲ့ထိပ်တန်းတမ်းပြန်ထောက်လှမ်းရေးတာဝန်ရှိသူတို့ကအထူးသတိပေးလိုက်ပါတယ်အမေရိကန်မှာသဘောထားကွဲတာတွေပိုဖြစ်ပြီးအမေရိကန်ပြည်သူတွေအနေနဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်ပေါ်မှာယုံကြည်မှုတွေထိခိုက်ကြဆင်းလာအောင်လုပ်ဖို့အတွက်အဲ့ဒီသုံးနိုင်ငံစလုံးကမျှော်လင့်နေကြတယ်လို့ထောက်လိုင်းရေးသတင်းတွေကညွှန်ပြနေကြောင်းမြို့သားတံမြန်ထောက်လိုင်းရေးနဲ့လုံခြုံရေးဌာနညွှန်ကြားရေးမှူးဝီလျံအေဗာနီနာကပြောလိုက်ပါတယ်။ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်ခံထားသူ 19.3 သန်းကျော်နဲ့သေဆုံးသူ 9,200 ကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။မြန်မာအိန္ဒိယအိန္ဒိယနိုင်ငံမှာ24နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါကြောင့်သေဆုံးသူ933ဦးအပါအဝင်နောက်ထပ်ရောဂါကူးစက်သူ6100ကျော်ရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 2.3 သန်းနီးပါးရှိသွားခဲ့ပြီဖြစ်ပါတယ်။လွန်ခဲ့တဲ့ရက်30အတွင်းသေဆုံးသူ1000ကျော်အပါအဝင်စုစုပေါင်းသေဆုံးသူ42000ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ COVID-19 ရောဂါနောက်ထပ်ကူးစက်သူ466ဦးရှိခဲ့ပြီးတော့သေဆုံးသူလည်း12ယောက်ထပ်တိုးခဲ့ပါတယ်။မဲလ်ဘုန်းမြို့ကတော့ခုချိန်ထိအသွားအလာတွေပိတ်ပင်ကန့်သတ်ထားသလိုညမထွက်အမိန့်လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။စနေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမှာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကိုတော့လက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOE စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.